Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American သံကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဆိုင်းပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်ရုရှားကိုရေးယူပိတ်ဆို့မှုတွေတိုးမြင့်ပြီးတော့ယူကရိန်းကိုလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကကတိပြုပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံမှာတော့ COVID ကြောင့်တေဆုံးသူ28ရောက်ရှိသွားပြီဖြစ်ပါတယ်လို့ KCN သတင်းကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာတော့ရုရှားရဲ့ကျူးကျော်စစ်ကိုခံနေရတဲ့ယူကရိန်းနိုင်ငံကတောင်သူလယ်သမားတွေဘလို့အခက်အခဲတွေနဲ့ကြုံနေရတယ်ဆိုတဲ့သတင်းအပဝင်အပတ်စဉ်ဒုအတန်အစီအစဉ်မှာဆိုရင်တော့
ကိုထုံသေးသေးတယ်မရဲဒါပေမဲ့နားကကြားနေရတယ်လေသူကပြောတယ်နော်ဒီဒီလူနာအတွေ့လုံးဝမရှိဘူးသူ5မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်ဩကောမမျိုးလုံးများပြာပြီးတော့လေမူးနေပေပြီးတော့
ဒီမနိုင်ငံကအစိုးရဆေးရုံနေမှာသွေးလူရှင်တွေနဲလာတာကြောင့်သွေးသွင်းကုသမှုတွေအခက်အခဲကြုံနေရတဲ့အကြောင်းလူနာရှင်တဦးပြောသွားတာကိုဒုအတန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံကသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းနဲ့ပတ်သက်ပြီးတော့ခိုင်မာမာယက်တီကြဖို့အမေရိကန်ဘက်ကတိုက်တွန်းနေပေမဲ့အခုအမေရိကန်အာဆီယံထိပ်သီးစနစ်ဝတ်ပြီးမှတော့ယူကရိန်းဆင်းနဲ့ပတ်သက်ပြီးတော့ရုရှားကိုဝေဖန်ရှုံချမှုမျိုးထွက်မလာခဲ့ပါဘူးရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေဘက်ကသတိထားပြီးတော့ရှောင်ဖဲနေပါတယ်အထူးသဖြင့်အင်ဒိုနီးရှားအပါအဝင်အာဆီယံနိုင်ငံတွေဟာရုရှားယူကရိန်းအရေးမှာကြားနေဖို့ကြိုးစားနေတာပါအာဆီယံဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံဟာဆိုရင်လေယူကရိန်းစစ်မှာရုရှားဘက်ကနေပြီးတော့ကာဝယ်ပြောဆိုတဲ့အထိရှိခဲ့ပါတယ်အင်ဒိုနီးရှားမှာမကြာမီကျင်းပမဲ့ G20 စစ်မှုထိပ်သီးညီလာခံမှာရုရှားကိုဖယ်ကျင်ထားဖို့ပြောဆိုမှုတွေရှိနေပြီးတော့ရုရှားတက်လာမယ်ဆိုရင်တော့အစည်းအဝေးသဘေမှောက်မယ်ဆိုပြီးတော့အနောက်နိုင်ငံတချို့ကချိန်ချောက်ထားပါတယ်နိုင်ငံရေးသုံးသပ်သူတချို့ကတော့အမေရိကန်ပြောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့ရှင်ပြိုင်ရေးအထူးကမဟာမိတ်လို့သဘောထားတာမဟုတ်လို့ရုရှားကိစ္စမှာအာဆီယံနဲ့တိတ်ပြီးတော့တင်းတင်းမမာမဖြစ်လို့ဘူးလို့ယူဆပါတယ်ထိပ်သီးစီဝေးပြည်ပြည်တော်ကြီးညာချက်ထဲမှာတော့ယူကရိန်းနိုင်ငံရဲ့အချို့ချာအာဏာပိုင်မှုနိုင်ငံလွတ်လပ်မှုနေမြေပိုင်ဆိုးမှုတွေကိုအတိအမှတ်ပြုတယ်လို့ပဲဖော်ပြပြီးတော့ရုရှားကအမည်တက်ပြီးတော့ဝေဖန်တာမျိုးမရှိပါဘူးမြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးတော့နိုင်ငံအချင်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုပါတယ်မြန်မာပြည်အာဆီယံဘုံသဘောတူညီချက်5ရပ်ကိုအချိန်မီအကောင်အထည်ဖော်ဆောင်ဖို့အမေရိကန်အာဆီယံထိပ်သီးစနစ်ဝတ်ပြည်ပြည်တော်ကြီးညာချက်မှာတိုက်တွန်းခဲ့တာပါလက်ရှိကြုံရတဲ့မြမအချက်တဲ့အခြေအနေပေါ်မှာလဲလွန်တရာစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြပါရတယ်။ဒီအချက်တဲကိုညီညွတ်စွာနဲ့အပြည့်ထုတ်နိုင်ဖို့အာဆီယံထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုပေါ်မှာလဲထောက်ခံအားပေးတယ်လို့ဖော်ပြပါရတယ်။နှစ်ရကြာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစနစ်ဝတ်ပြီးအချက်28ချက်ပါပူးရဲကြီးညာချက်ထုတ်ပြန်ခဲ့ရမှာမြမနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုမြမစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ဘဲနဲ့မြမနိုင်ငံကုစားပြုနေရမှာခုံလွတ်ပဲချထားပါရယ်။အစည်းအဝေးကျင်းပနေတဲ့တချိန်ထဲမှာပဲဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြေးဝန်ကြီးကိုအမေရိကန်ဆွေကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြမစစ်ကောင်စီဘက်ကအမေရိကန်ဆွေရဲ့ရည်တည်ချက်ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်။မလေးရှားနိုင်ငံကြေးဝန်ကြီးကလည်းမြမအရေးကိုဖြည့်ရှင်းဖို့ NUG ကိုထိဆက်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့အာဆီယံထူးကိုယ်စားလှယ်ကိုတိုက်တွန်းထားပါရယ်။မလေးရှားနိုင်ငံရဲ့ဝန်ကြီးဟာ Washington DC မှာရှိစဉ်အခုမေလ14ရက်နေ့မှာ NUG နိုင်ငံရဲ့ဝန်ကြီးဒေါ်စင်မအောင်နဲ့လူကိုယ်တိုင်တွေ့ဆုံစကားပြောဖို့ရှိပါတယ်။ရုရှားကိုစီးပွားရေးပိတ်ဆို့ပြီးတော့နိုင်ငံရေးအရအထူးကြံစီဖို့တိုးမြင့်လုပ်မှာဖြစ်တယ်လို့ပဲယူကရိန်းကိုလည်းလက်နက်အကူအညီတွေဆက်ပေးသွားမယ်လို့ G7 စစ်မှုထိပ်သီး9နိုင်ငံနိုင်ငံရဲ့ဝန်ကြီးတွေကတိကဝေပြုခဲ့ပါတယ်။ Britain, Canada, Germany, ပြင်သစ် Italy, Japan, American နဲ့ဥရောပသမဂ္ဂကအကြီးအကဲတာဝန်တွေဟာစစ်ဖက်နဲ့ကာကွယ်ရေးအထောက်ပံ့တွေကိုလိုအပ်သလိုအချင်းကြာကြာဆက်ပြီးတော့ထောက်ပံ့သွားဖို့လည်းကတိပေးခဲ့ကြပါရယ်ရုရှားပေါ်စီးပွားရေးတက်ခတ်မှုတွေကြောင့်စားနပ်ရိက္ခာဖူလုံရေးပြဿနာကြုံလာတဲ့ဆိုပြီးတော့အနောက်နိုင်ငံတွေကိုပုံဖြတ်ဖို့ရုရှားကလှုပ်ကြံဖန်တီးနေတယ်ဆိုပြီးတော့လည်းဆွေးနွေးခဲ့သလို ရုရှားကိုမကူညီဖို့တရုတ်ကိုတိုက်တွန်းဖို့လည်းဆွေးနွေးခဲ့ကြတယ်လို့ပူတဲ့ကြေညာချက်မှာဖော်ပြပါရယ် EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားကရေနံမဝယ်ဖို့သဘောတူညီချက်တည်းကဒီရှေ့သတင်းပတ်တည်းရရှိနိုင်ဖို့မျှော်လင့်ကြိုးပမ်းနေကြပြီမဲ့ဒါကူဟန်ဂရီနိုင်ငံကတော့ကန့်ကွက်နေသေးပါဂျာမနီနိုင်ငံအနောက်ချမ်းမှာလုပ်တဲ့ဒီအစည်းအဝေးကိုယူကရိန်းနဲ့မော်ဒိုဗာနိုင်ငံရဲ့ဝန်ကြီးတွေလည်းတက်ရောက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဥရောပကိုရောက်ရှိပြီးတော့အခုတနင်္ဂနွေမှာတော့ဂျာမနီမှာလုပ်မဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့အစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။အခု NATO အစည်းအဝေးမှာယူကရိန်းကိုရုရှားကျူးကျော်စစ်နဲ့အတူဖင်လန်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စလည်းဆွေးနွေးဖို့ရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်သူတို့အနေနဲ့ NATO အဖွဲ့ဝင်ဖြစ်လူလာတယ်လို့ဖင်လန်နိုင်ငံခေါင်းဆောင်တွေကပြောထားပါတယ်။တဖက်မှာတော့အင်းနီဂျင်ရုရှားကဒီလုပ်ရက်ကိုရန်စတဲ့လုပ်ရက်ဆိုပြီးတော့သဘောထားတဲ့အကြောင်းတုံ့ပြန်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်ရမှာလဲယူကရိန်းကနေတိုးဝင်ဖို့ကြိုးစားမှုကြောင့်ဆိုပြီးတော့ရုရှားဘက်ကအကြောင်းပြထားတာပါ။အလားတူပဲဆွီဒင်နိုင်ငံကလည်းနေတိုးဖွဲ့ဝင်ဖြစ်ရေးကိုစဉ်းစားသုံးသပ်နေပါတယ်။တူရကီနိုင်ငံကတော့ဒီနှစ်နိုင်ငံနေတိုးဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်နေပါတယ်။ဒီနှစ်နိုင်ငံဟာကတ်တဘုံတွေကိုအားပြီးအမြောက်လုပ်တယ်ဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါ။ဖင်လန်နိုင်ငံရဲ့ဝန်ကြီးကတော့သူနဲ့ဒီတူရကီနိုင်ငံရဲ့ဝန်ကြီးတို့အခုတနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးဖြစ်ရှိနိုင်ဖို့မျှော်လင့်နေပါတယ်။ဖင်လန်ဖြစ်စီဆွီဒင်ဖြစ်စီနီတိုးဝင်မယ်ဆိုရင်တော့ဒါဟာသူ့ရဲ့နိုင်ငံလူကြိုးရေးကိုချင်းချောက်မှုအဖြစ်ရှုမိနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကတော့သတိပေးနေပါတယ်။ဂျာမနီရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တနင်္လာနေ့ကျရင်တော့ပြင်သစ်နိုင်ငံကိုဆက်သွားဖို့ရှိနေပါတယ်ခင်ဗျာ။
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ယူကရိန်းစစ်ဘလောက်ကြာရှည်နိုင်မလဲဆိုတာမဟာမိတ်နိုင်ငံတွေပေါ်တည်တယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်လက်ရှိအဖြစ်ဆိုရင်ယူကရိန်းစစ်3လခန့်တည်းရောက်ရှိနေပါပြီရုရှားကျူးကျော်စစ်ဘလောက်ကြာမှာကိုဘယ်သူမှမမှန်းနိုင်ပေမဲ့ဥရောပနဲ့လွတ်လပ်တဲ့ကမ္ဘာနိုင်ငံတွေပေါ်မူတည်နေပြီးစစ်ကိုအမြန်ဆုံးသတ်နိုင်အောင်ယူကရိန်းဘက်ကတော့အစွမ်းကုန်ဆောင်ရွက်နေတယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောလိုက်တာပါယူကရိန်းဆိုရတဲ့ပြည်သူတွေအနေနဲ့ကိုမြေကိုရေကိုမြ мян လွတ်မြောက်အောင်လုပ်နိုင်သမျှလုပ်နေပြီးစစ်ပွဲမြ мян ပြည်ရေကိုနိုင်စင်ဦးစားပေးဆောင်ရွက်နေကြတယ်လို့သမ္မတဇယ်လန်စကီကနိုင်စင်သတင်းစာရှင်းလင်းပွဲမှာမနေ့ကပြောလိုက်တာပါတချိန်တည်းမှာတော့နေတူမြောက်အတ္တလန္တိတ်စာချုပ်စစ်မာမိတ်အဖွဲ့အ мян တူးချက်ရေးဖြစ်နိုင်ခြေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ရဲ့အခုဂျာမနီခီးစင်ထဲမှာအဓိကထားဆွေးနွေးဖို့ရှိပါတယ်တချိန်တုန်းကနေတူအဖွဲ့နဲ့ခက်ခွာခွာနေခဲ့တဲ့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဟာအခုတော့နေတူအဖွဲ့ဝင်ဖြစ်ဖို့ချီးကပ်ဆောင်ရွက်နေပါတယ်ဒါပေမဲ့နေတူအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့တူရကီကတော့ဒါကိုကန့်ကွက်နေပါတယ်ခင်ဗျာအစ္စရေးမှာတော့ပြစ်သက်ခံသတင်းထောက်စာပနာပွဲတဲ့ရဲတွေဝင်ရိုက်တဲ့ပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကဥဆောင်ကန့်ကွက်လိုက်ပါတယ်အစ္စရေးအသိခံအနောက်ဘက်ကစစ်စင်ရတဲ့သတင်းယူနေစဉ်ဗိုလ်တူးနေပြစ်သက်ခံခဲ့ရတဲ့အယ်ဂျာဇီးရာသတင်းထောက်အမျိုးသမီးရဲ့အလောင်းဝိုင်းရံသေယူလာသူတွေကိုအစ္စရေးရဲတွေမနေ့ကဝင်ရိုက်ခဲ့တာပေါ့နိုင်ငံတကာကပြင်းပြင်းထန်ထန်ဒီနေ့ရှုတ်ချလိုက်တာပါအသက်52နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှာရင်အဘူအဂလက်ရဲ့အတုပကိုဂျေရုဆလင်မြို့ဟောင်းမှာလူတွေထောင်ခန်းတွေချီတက်ရောက်ပြီးတုတ်တံမှာမြေမြုပ်ဖို့အသွာအခုလိုဝင်ရိုက်တာကြောင့်အခေါင်းမြေပေါ်ပြုတ်ကျသွားခဲ့ရပါတယ်ဒီအခေါင်းပြုတ်မကျအောင်ခက်ခက်ခဲခဲကြိုးစားထိန်းသိမ်းခဲ့တဲ့ဝိုင်းရံသဲဆောင်လာသူတွေတချို့လက်ထက်ကပါလက်စတိုင်းလမ်းတွေကိုလည်းဒုတ်တွေနဲ့ဝင်ရိုက်တဲ့ Israel ရဲတွေကဆွဲလွယူသွားခဲ့ပါတယ်။အခုမြန်ကွင်းပေါ်အမေရိကန်နိုင်ငံအနေနဲ့နက်နက်ရှန့်ရှန့်ယူကျုံမရဖြစ်ခဲ့ရတယ်လို့ထုတ်ပြန်ခဲ့ချိန်မှာဥရောပသမဂ္ဂ EU ကလည်းမလိုအပ်ဘဲအင်အားသုံးခဲ့တာပေါ်လွန်စွာစိတ်ထိခိုက်မိရတယ်လို့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာတော့ COVID အဖြစ်များလာပြီးသေဆုံးသူနောက်ထပ်22ဦးရှိလာပြီလို့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားမှာပထမဆုံး COVID အဆုပြုံလိုက်ဖြစ်လာတာစတွေ့ကြောင်းနိုင်ငံပိုင်သတင်းတွေမှာကြေညာခဲ့ပြီးအပြားရှိနေသူတွေနဲ့အခုလိုမနေ့ကထပ်သေဆုံးကြရတာလို့ KCNA သတင်းဌာနကကြေညာလိုက်ပါတယ်။ဒါအပြင်အခုအချိန်ထိလူပေါင်း 28,000 ကျော်ကိုဗစ်ရောဂါနဲ့ကုသမှုခံယူထားရပြီးသေဆုံးသူစုစုပေါင်းကလည်း 29 ဦးထိရှိလာပြီလို့ KCNA သတင်းဌာနကဆက်ကြေညာခဲ့ပါတယ်။ဒါပေမဲ့ COVID-19 ရောဂါကြောင့်အခုလိုနောက်ထပ်သေဆုံးခဲ့ကြရတာလို့တော့အထူးကြမပြောထားသေးပဲအရင်တူသာ Omicron မျိုးကွဲတဲ့တွေ့ပြီးသေဆုံးခဲ့တာလို့ KCNA သတင်းဌာနကမနေ့ကအတိအကျပြောထားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကလည်းတကမ္ဘာလုံးကိုဗစ်ကူးစက်မှုတန်းပြင်းပြင်းထန်ထန်ခံခဲ့ရပြီးအခုတော့နိုင်ငံထဲမှာအဆိုးဆုံးကပ်ဆင့်ကျရောက်လာတာလို့ အရေးပေါ်လူ့သမားပါတီစီဝေးမှာဒီနေ့ပြောခဲ့ပါတယ်။ဒါပေမဲ့ဒီ virus ပိုးကကန့်သက်ထိန်းချုပ်ထားလို့ရတဲ့နေရာတွေမှာသာဖြစ်နေတာမို့လုံးဝတားဆီးလို့မရတာတော့မဟုတ်ဘူး။ပြည်သူအလုံးဒီအခက်အခဲကိုအမြန်ဆုံးကြော်လွှားသွားနိုင်မှာယုံကြည်ထားကြပါလို့ကင်ကတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။ကနေဒါဆိုရကတော့လက္ခဏာတမဲ့သူတွေအထိပါပြစ်မှုဖြစ်လာရင်ရေးယူဖို့ဥပဒေပြင်ဆင်ရေးဆွဲနေပါပြီ။အခုပြစ်မှုမျိုးလောလောဆယ်လူများမစင်စားမိကြသေးပဲနိုင်ငံတကာဥပဒေကျွမ်းကျင်သူတွေကတော့အာဃာတခီးသွားမှုကိုစိတ်ဝင်စားမှုများလာနေတာကြောင့်အခုလိုကြိုပြင်သင့်ပြီးလို့အကြံပြုနေပါတယ်။အခုလိုပြင်ဆင်ပြဋ္ဌာန်းမှုရှိတဲ့ကနေဒါရဲ့အာဃာတတဲ့ပြစ်မှုတွေပေါ်ဘလို့တရားစီရင်နိုင်တဲ့ဥပဒေဟာတခြားနိုင်ငံတွေအတွက်လည်းနမူနာဖြစ်လာလိမ့်မယ်လို့ဒီကျွမ်းကျင်သူတွေကဆိုနေပါတယ်။တကယ်တော့လက္ခဏာအဆင့်ထိမရောက်သေးတဲ့နိုင်ငံတကာအာဂတရဲ့စခန်းတက်တော်တရားရေးလုပ်ငန်းစဉ်တွေကိုအရင်ချမှတ်ပြီးသားဖြစ်ပါတယ်။ဒါပေမဲ့လက္ခဏာလိုအဆင့်မျိုးကပိုကျယ်ပြန့်တဲ့ဥပဒေလိုတယ်လို့တော့ဩစတြေးလျရှိ Western Sydney တက္ကသိုလ်ရဲ့နိုင်ငံတကာဥပဒေဆိုင်ရာဂုဏ်သောက်ပါမခ Stephen Freeland ကထောက်ပြပါတယ်။နိုင်ငံတကာအာဂတရဲ့စခန်းတက်တော်နိုင်ငံလိုက်ပိုင်ဆိုင်မှုဒေသတွေခွဲထားပေးပြီးသက်ဆိုင်ရာနိုင်ငံသားတစ်မျိုးအတွက်သက်ဆိုင်ရာဒေသမှာသက်ဆိုင်ရာနိုင်ငံဥပဒေတွေကျင့်သုံးဖြစ်ရှင်းဖို့ချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့ဒီအာဂတရဲ့စခန်းနဲ့ပြည်မှုကနိုင်ငံသားတူနဲ့တခြားနိုင်ငံသားတူကြားမှာဖြစ်လာရင်တော့ဒီနိုင်ငံတွေကြားမှာညှိနှိုင်းဖြည့်ရှင်းကြဖို့လည်းသဘောတူထားပြီးဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုသားညူဦးနဲ့ကိုဝင်းမင်းတို့ချင်းညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ယူကရိန်းဘက်ကသတင်းကိုပြောပြခြင်းပါတယ်။ယူကရိန်းနိုင်ငံကတောင်အာစိုက်ခင်းတွေမှာမပေါက်ကွဲသေးတဲ့ဘုံတွေဒုံးကြီးထိပ်ဖူးတွေကြောင့်တောင်သူတွေအသက်ဘေးအန္တရာယ်ဆိုးရင်ရတဲ့အနေအထားကိုရောက်နေပါတယ်။ယူကရိန်းနိုင်ငံမှာနှွေဦးရသည်စိုက်ပျိုးကာလရောက်ချိန်မှာတောင်ရသမားတွေလိုအပ်တာကလောင်စာဆီနဲ့မြေဩဇာတွေမဟုတ်ပဲကြီးကားအင်ဂျင်နဲ့ဘုံရှင်လေးသမားတွေလည်းပါဝင်ပါတယ်။ဒီဘုံတွေကြောင့်လည်းစိုက်ပျိုးသမားတို့အသက်ဆုံးရှုံးခဲ့ပြီမဲ့လေယူကရိန်းတောင်သူတွေကတော့နိုင်ငံအတွက်စားနပ်ရိက္ခာမပြတ်အောင်စိုက်ပျိုးရေးကိုဆက်လုပ်နေကြပါတယ်။ AFP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအနောက်တောင်ဘက်ကစိုက်ပျိုးရေးလှုပ်ကိုင်နေသူ Igor Siapapai စိုက်ခင်းထဲမှာမပေါက်ကွဲသေးတဲ့ rocket ဒုံးကြီးတွေကျနေတာကိုတွေ့ခဲ့ပေမဲ့သူကတော့ထွန်ရက်ထားတဲ့မြေနေရာတွေမှာအလုပ်ပြတ်မခံပဲပြောင်းလဲဆက်ပြီးစိုက်ပျိုးနေပါတယ်
။ Fermere può venire preziate picciasse vini tomo sho
ဒီရတဲ့တပတ်ကျော်လောက်မှာခြေဖူးတွေကျနေတာကိုတွေ့ခဲ့ပါတယ်။ဆိုင်ကွင်းရဲ့အဲ့ဒီဘက်အပိုင်းကိုကျွန်တော်တို့မသွားပါဘူး။စိုက်ပျိုးရေးဆိုတာကလည်းသူ့အချိန်နဲ့သူလောက်ကကြရတာမို့ရက်ထားလို့မဖြစ်ပါဘူး။ဒါကြောင့်စိုက်ပျိုးရေးကိုဆက်ပြီးလုပ်နေရတာပါ။ဒီကြည်ဘူးကနေစနစ်တန်ဖြုတ်ပေးဖို့အရေးပေါ်ဝန်ဆောင်မှုအဖွဲ့ကတော့လှမ်းအကြောင်းကြားရပါတယ်
။ကျူးကျော်စစ်အတွင်းယူကရိန်းနိုင်ငံတော်ဝန်ရုရှားတို့အသုံးပြုတဲ့မပေါက်ကွဲသေးတဲ့မြေမြုပ်မိုင်းတွေလက်နက်ကြီးတွေနဲ့ rocket ဒုံးတွေကိုတောင်ယာလောက်ကင်သူတွေရှေ့တန်းကရင်ဆိုင်ရတာပါ။တောင်သူတွေကစိုက်ရင်ပြိုရင်သူတို့ပိုင်မြေပေါ်မှာကျနေတဲ့လက်နက်ကိရိယာတွေရဲ့ဘေးနဲ့လည်းရင်ဆိုင်နေရပါတယ်။မြို့တော် Kif အနီး Google Fjord မှာ Queen Thé ထွန်ဆက်နဲ့ထွန်ရက်နေတဲ့တောင်သူတယောက်မေလပထမပတ်ထဲမှာမိုင်းထိပြီးတော့ဒဏ်ရာခဲ့တယ်လို့ရဲတို့ကပြောပါတယ်။ဒီလိုထွန်ရက်ဆက်ပြိုနေတဲ့စစ်လက်နက်ပစ္စည်းပောက်ကွဲလို့ထိခိုက်ဒဏ်ရာရတာအကျဉ်း20ထက်မနည်းရှိပြီလို့ Pro Agro သုတေသနအဖွဲ့ကပြောပါတယ်။ဒါပေမဲ့ဘလောက်ထိပြင်းထန်တယ်လဲဆိုတာကတော့မသိရပါဘူ
း။ CBV element mohut spreadratisya vibukhnikam
။စနစ်တံမှာသူ့လိုလိုပေါက်ကွဲအောင်ချိန်ကိုက်ထားတဲ့ဆက်တက်ခြင်းတက်ထားနိုင်ပါတယ်။ဒီလိုလှုပ်ထားတာကြောင့်လေကွင်းထဲကလူတွေအလုံးလုံးနေချိန်လဲထပေါက်ကွဲနိုင်ပြီးလူတွေထိခိုက်နိုင်ပါတယ်
။စစ်ပွဲစကြရဲကမပေါက်ကွဲသေးတဲ့လက်နက်တွေကိုနေ့တိုင်းနေ့ပါရှင်းလင်းနေရတယ်လို့လည်းပြောပါတယ
်။получается сама боевая частина где в ней
находится ဒီ GPU မှာရန်သူကိုထိခိုက်ဒဏ်ရာရစေမဲ့အစိတ်ပိုင်း30လောက်ပါပါတယ်။လေလူထဲမှာဒုံးကြီးပောက်ကွဲသွားတဲ့အခါပွင့်ထွက်လာတဲ့အပိုင်းစာတွေနဲ့ရန်သူကိုထိခိုက်အောင်လှုပ်ထားတာပါ။ဒါပေမဲ့ဒီ GPU ကလေလူထဲမှာပွင့်မသွားဘဲစိုက်ကွင်းနဲ့ကျသွားတာဖြစ်ပါတယ
်။အခုလိုစိုက်ပျိုးမြေတွေထဲမပောက်ကွဲသေးတဲ့ဘုံတစ်နေ့ကို3လုံးလောက်လိုက်ရှင်းပင်နေရတယ်လို့လည်းဘုံရှင်းလင်းရေးအဖွဲ့ကပြောပါတယ်။တချို့တောင်သူတွေကတော့လက်နဲ့ရှိတဲ့နေရာကိုဘုံရှင်းလင်းရေးအဖွဲ့အတွက်အမအသားတွေလှုပ်ထားပေးပြီးတော့သူတို့အလုပ်ဆက်လုပ်ကြတာပါစစ်ဖြစ်နေပေမဲ့လည်းတိုက်ပွဲမရှိတဲ့ဒေသမှာတော့တိုင်းပြည်စာနာရိက္ခာအတွက်စိုက်ပျိုးရေးသမားတွေမဖြစ်မနေအလုပ်လုပ်ကြရတယ်လို့တောင်သူဆရာပါကပြောပါတယ်ယူကရိန်းဟာကမ္ဘာမှာနေကြာစီအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဂျုံမုံအထက်ကတင်ပို့တဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်စစ်ပွဲကြောင့်အလုပ်သမားရောလောင်စာစီပါရှားပါလာတဲ့အတွက်စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်စစ်မဖြစ်ခင်ကာလတုန်းကတော့ရုရှားနဲ့အမေရိကန်ပြည်ရင်ယူကရိန်းဟာကမ္ဘာကိုဂျုံမုံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပြီးစစ်တုထမြောက်ပြောင်းဆန်အများဆုံးတင်ပို့တဲ့နိုင်ငံလည်းဖြစ်ပါတယ်။ ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းကဘာကိုတင်ပို့တဲ့ဂျုံမုံကတွေ30ရာခိုင်နှုန်းအထိရှိတာဖြစ်ပါတယ
်။နောက်လောင်ပြောသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲကမှမြန်မာနိုင်ငံတော်ကလူအခွင့်အရေးတွေကိုတင်ဆက်ပေးနေတဲ့ဒုတန်စီစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုခက်ခဲလာနေတဲ့အကြောင်းကိုတင်ပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အဖက်ဖက်ကယူရင်းနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်မှာသွေးသွင်းကုသဖို့အတွက်အချိန်မီသွေးရရှိဖို့ကခက်ခဲလာခဲ့ပါပြီ။အစိုးရဆေးရုံတွေကလည်းလူနာတွေကိုသွေးရောင်းနေဆိုတော့ဆွဆွဲခံရတာတွေရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
မြန်မာကျန်းမာရေးစောင့်ရှောက်မှုစနစ်ရဲ့ပြဿနာများစွာတွေကလက်ရှိလူနာတွေကြုံတွေ့နေရတာတခုကတော့လုံခြုံစိတ်ချရတဲ့သွေးသွင်းကုသမှုကိုမြ мян ဆန်ဆန်နဲ့လလန်းမီရနိုင်ဖို့ပါစစ်ကြအာဏာမသိခင်ကတော့လူနာတွေသွေးလို့ရင်ဆေးရုံနဲ့စေတနာသွေးလူရှင်တွေစီကနေအခမဲ့ရနိုင်ပါတယ်ဒါပေမဲ့အခုတော့သွေးရဖို့ခက်လာတဲ့အပြင်သွေးတဲ့ unit ကိုငွေ3000လောက်နဲ့ဝယ်နေရပါတယ်မအေးမီလို့နာမည်လွှဲပြောင်းထားသူကတော့သူ့ရဲ့တအူးကလေးကိုရန်ကုန်ကအစိုးရစီရင်မှခွဲမွေးခဲ့ပါတယ်။ကလေးခွဲမွေးစဉ်ဆောင်းချဖို့လိုတဲ့သူမရဲ့သွေးအမျိုးအစားဖြစ်တဲ့ O- သွေးရဖို့ပရိုက်တာအဖွဲ20လောက်စီကိုဖုန်းဆက်အကူအညီကြောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါအပြင်သူမရဲ့လူမှုကွန်ရက်ဆမ်မနာကနေလည်းအကူအညီတောင်းစာရေးခဲ့ပေမဲ့အကြောင်းမချူခဲ့ပြန်ပါဘူး။အဲ့ဒီလိုနဲ့မအေးမီတယောက်သွေးရှာရင်ဖြစ်စည်းမှုတွေများလာပြီးချွဲရီစင်လာကတအိမ်ပွင့်လာလို့တမတ်အချိန်ချက်ကြိုပြီးခွဲကန်းဝင်ခဲ့ရပါတယ
်။ဆဲအောင်မှာပဲတနေအောင်ကိုကိုလူကိုယ်တိုင်လဲလိုက်ရှာတယ်။အဲရမျိုးသားရောအဖေတို့တွေရောအဲမျိုးတွေရောအဲ့လိုလိုက်ရှာရပုံဆက်ပြီးရောလေ။လိုးမောက်ရှာလို့မရဘူးဖြစ်သွားတယ်။အတရားမဟုတ်တယောက်တော့ဘောနော်တေးမယ်ပေါ့အဲ့လိုပဲတွေးထားတယ်ဟောကိုပဲတေးခိုင်းလိုက်မယ်ပေါ့အဲ့လိုမျိုးပဲတွေးထားတယ်။ကြာဝင်နေကိုကကိုထုံသေးပေးထားတယ်အမကြီးရဲ့ဒါပေမဲ့နားကကြားနေရတယ်လေသူကပြောတယ်နော်ဒီလူနာအသွေးလုံးဝမရှိဘူး။သူ15မိနစ်တွင်ရအောင်အပြီးလောက်မှရမယ်ဆိုပြီးအဲ့လိုပြောနေနားထဲမှာကြားနေတယ်။ဩကိုမမျိုးလုံးကပြာပြီးတော့လေမူးနေပြီ။ပေပြီးလို့တောင်းထင်တာခွဲခဲနဲ့ဝင်ပြတ်တာတန်ကောင်းလို့သာနှစ်ယောက်စလုံးပြန်ထွက်လာနိုင်တဲ့
မအိမီတက်တဲ့အစိုးရဈေးရုံအပါအဝင်ဈေးရုံ16ရုံနဲ့သွေးရောဂါဌာနတစ်ခုကိုရန်ကုန်အမျိုးသားသွေးဌာနကနေသွေးထောက်ပံ့တာဖြစ်ပါတယ်။အမျိုးသားသွေးဌာနမှာ2019ခုနှစ်ဒီဇင်ဘာလအထိတစ်နှစ်အတွင်းကိုသွေးလူရှင်ပေါင်း 9,000 ကျော်အထိရှိခဲ့ပါတယ်။ဒါပေမဲ့စစ်ကြအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့သွေးလူရှင်အရေအကျွတ်တိတိတသာကျသွားတယ်လို့ဒိုးအတန်ကဆက်သွယ်မေးမြန်းချတဲ့အမည်မဖော်လိုသူပုံမှန်သွေးလူရှင်တချို့ကပြောကြပါတယ်2020တစ်နှစ်လုံးမှာလဲ COVID-19 ကပ်ရောဂါကြောင့်သွေးလူရှင်ကျဆင်းသွားလို့အမျိုးသားသွေးဌာနကနေသွေးလူရှင်လိုအပ်နေကြောင်းထုတ်ပြန်တာမျိုးတွေရှိခဲ့ပါတယ်ဒိုးအတန်ကအမျိုးသားသွေးဌာနတာဝန်ခံဒေါက်တာတီယာအောင်ကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးဖြစ်ဆိုဖို့ညင်းဆိုထားပါတယ်။ဧပြီလ26ရက်ကတင်ထားတဲ့အမျိုးသားသွေးဌာနရဲ့ website မှာတော့ A, AB, B သွေးနဲ့ O သွေးကရက်အနည်းငယ်ဇာလောက်သာရှိရဲလို့တင်ထားပါတယ်။အမျိုးသားသွေးဌာနရဲ့ website မှာကြေညာနေကြကုမ္ပဏီတွေလူမှုရေးအသင်းအဖွဲ့တွေရဲ့စူပေါင်းသွေးလူဒဏ်ပွဲတွေဟာလည်း COVID ကာလအစကတည်းကရနာချပြီးအခုထိသွေးလူဒဏ်ပွဲတစ်ခုမှမရှိသေးပါဘူး။လူမှုရေးအသင်းအဖွဲ့ကသူတွေဟာလည်းစစ်ကောင်စီရဲ့လိုက်လံဖမ်းဆီးရတွေကြောင့်ရှောင်တိန်နေရပါတယ်။အမျိုးသားသွေးဌာနကထောက်ပံ့နေတဲ့ရန်ကုန်တိုင်းအတွင်းကအစိုးရစီးရုံတစ်ခုရဲ့စီးရုံအုပ်ကတော့စီးရုံမှာရနေကြသွေးခွဲရန်အတိုင်းရနေပြီးသွေးလိုအပ်ချက်ရှိနေတယ်ဆိုတာကိုညင်းဆိုပါတယ်။ဆဲအနာမသိခင်ကချက်ဆေးရုံလာတက်တဲ့လူနာလဲနေသွားလို့သွေးလိုတဲ့လူနာတိုင်းဆေးရုံကချုပ်ပေးနိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီဆေးရုံကိုတက်နေတဲ့လူနာတွေကနေသွေးကူညီကြောင်းတဲ့ပို့တွေကတော့လူမှုကွန်ရက်ဆမ်မနာမှာမြင်နေရသေးပါ။ တွေးလို့အပ်တဲ့အကူအညီတောင်းသူတွေအရင်ကချက်များလာတယ်လို့တွေးလို့ရှင်ရှာပေးတဲ့ပရာဟိတအလုပ်ကိုလှုပ်လာတာ၁၀နှစ်ကျော်ပြီဖြစ်တဲ့ရန်ကုန်တွေးပရာဟိတအဖွဲ့ဝင်တဦးကပြောပါတယ်ဒီလိုဖြစ်ရတာဟာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ကထိန်းချုပ်ထားတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆေးရုံတွေကိုတွေးလို့ရှင်တဲ့သူနေလာတာကြောင့်လည်းပါတယ်လို့သူကပြောပါတယ်
ရင်ဆိုလို့ရှိရင်ဆရာဝန်အင်အားများတယ်များတယ်ဆိုတော့ဟိုဒါဟိုအဆင်ပြေတယ်ပေါ့နော်အခုကျတော့အဲ့လိုမျိုးမဟုတ်တော့ဘူးဟိုအင်အားလည်းရန်နေတယ်ပြီးတော့အဲ့လိုကြံ့ကြာမှုတွေရန်ရှိတယ်ပြောရမလို့ဟိုတွေ့လူချင်းတွေတော်တော်များများတော့မလူချင်းကြတော့ဘူးဗျအဲ့လိုမျိုးအစိုးရသေးုံနေဆိုရင်အခုကျတော့အဲ့လိုမျိုးပေါ့စစ်စေးုံလို့ပါလို့ဆိုလို့ရှိရင်လည်းမလူရတာများတယ်ဗျတွေ့လူချင်းခေါ်ရန်ခက်တာပေါ့ပုဂ္ဂလိကစေးုံဆိုလို့ရှိရင်တော့မချပါဘူးဗျအဲ့လိုမလူချင်းကြတဲ့လူများတယ်လေ
တွေ့22ချိန်လှူဘူးတဲ့တွေ့လူချင်းကိုဖြိုးကလည်းအစိုးရစီရင်မှကြုံရတဲ့ပြောင်းလဲသွားတဲ့အခြေအနေကိုပြောပြချပါရစေ
။ကျွန်တော်ညီမတယောက်သူတစ်ခါမှမလူဘူးပေါ့။ပို့သေးရလေလိုတယ်ဆိုတော့ကျွန်တော်ကသွားလှူဖို့ကျွန်တော်လိုက်သွားတာဒီစံပြစေရုံ။အဲဒီခွဲသိမ်းမဲ့လူနာတယောက်တော့ဘူး။သွားလှူတော့ဘာပြောလဲဆိုတော့အဲဒီလူနာရှိတဲ့အဆောင်သွားပါတဲ့။အဲဒီအဆောင်မှာသွေးပေါင်သွားချိန်တဲ့။အဲဒီသွေးပေါင်သွားချိန်ဆိုတော့ကျွန်တော်တို့သွားတယ်ကျွန်တော်တို့အဲဒီစီးနဲ့ကြောက်ကကျွန်တော်မှတ်တာအဲဒီအဆောင်အဲဒီထောက်ရောက်သွားတော့အဲဒီကဆရာမဘာပြောလဲဆိုတော့ကျွန်တော်တို့သွေးပေါင်းချိန်နေရင်လည်းပုပ်ကိုချိန်ပါတဲ့ကျွန်တော်တို့ကပါတယ်သူသွေးသွားထူတဲ့လူရှင်တွေကအရာမရောက်အရာမဝင်တာလားပေါင်းမဝင်တာလားအဲ့လိုပုံစံမျိုးတွေတော့ခဏခဏအခုနောက်ပိုင်းဖြစ်လာတယ
်ဆေးရုံကလူနာရေးစီကိုသွေးခမ်းမဲ့ပေးရမယ့်အစားရောင်းစားရမျိုးရှိတယ်လို့ကိုဖြိုးကစွတ်စွဲပြောဆိုပါတယ်ဒိုးအတန်ကဆက်သွယ်မိတဲ့အမည်မဖော်လိုတဲ့သွေးလူရှင်ရှာဖေးသူပရာဟိတသမားတယောက်ကလည်းဆေးရုံကသွေးရောင်းစားတာရှိနေပြီတစ်လုံးကို3000ကနေ5000ကျားနဲ့ရောင်းတာလို့ပြောပါတယ်ဒါပေမဲ့ဒိုးတန်ကဆက်သွယ်မင်းမြန်ခွင့်ရတဲ့ဆေးရုံအုပ်ကတော့ဆေးရုံဝန်ထမ်းတွေကနေတွေးရောက်တာမျိုးလုံးဝမရှိဘူးလို့ညင်းဆိုပါတယ်ကိုမောင်ငယ်ကတော့သူ့ညီမနှလုံးခွဲစိတ်ဖို့အတွက် AB သွေးလေးလုံးရှာဖို့ငွေကုန်လူပန်းနဲ့ရှာခဲ့ရပါတယ်နှလုံးခွဲစိတ်မှာဖြစ်လို့မခွဲခင်24နိုင်ရင်ဖောက်ထားတဲ့တွေးရဖို့လိုတာပါခွဲမဲ့မနက်မှာတွေးလူရှင်9ယောက်ရလို့အဆင်ပြေခဲ့ပြီးထင်ခဲ့ပေမဲ့စစ်ကြီးရော2ယောက်သာအဆင်ပြေပါတယ်။ကျန်သူတွေက AB သွေးမဟုတ်ပဲဆေးရုံကြီးလာသွေးစစ်ခံခဲ့တာလန်စရိတ်အတွက်ငွေကြောင်းပြီးလိမ်နေသူတွေဖြစ်ပါတယ်။တယောက်ကိုလန်စရိတ်ဆိုပြီး9000ဝန်းကျင်တောင်းသွားကြတာပါ။ဟ
ိုအနေကိုစဉ်းမြင်လို့မရတဲ့အခါမျိုးမှာသူတို့ကအဲ့လိုမျိုးတွေလာလို့ပြီးတော့လို့တော့စိတ်ကောင်းတာဖြစ်ရတာပေါ့။နောက်ပိုင်းနေကြတော့ကိုကကြိုပြီးတော့ပဲပြောထားတာလေသူတို့ဘာဖြစ်လို့လဲဆိုတော့ပထမတစ်ခါအဲ့လိုမျိုးဖြစ်သွားတော့လေ။နောက်သူတို့စဉ်းမြင်နောက်မှားတဲ့ဖွဲ့တွေကြတော့ကိုကကြိုပြီးတော့ပြောထားပေါ့တကယ်လို့ကိုယ်တို့တက်တူရဆင်းနေလို့ရှိရင်ဒီလောက်ဒီလောက်တော့ရည်လေးတွေပြေးနေတယ်မယ်ကျန်တယ်ဒီလောက်ကြီးတော့ပြေးနေကိုကအဲ့လိုပဲကြိုပြီးတော့သူတို့စကားချင်းတော့ပြောထားတော့
နောက်ဆုံးမှာညီမဖြစ်သူခွဲစိတ်ဖို့အတွက်လူနေရဲ့သွေးတွေရခဲ့ပြီးမဲ့လဲသူ3သိန်းဝန်းကျင်လောက်ကုန်ကြခဲ့ရပါတယ်ငွေကုန်တာထက်သွေးလူဖို့အကူအညီပေးတဲ့အဖွဲ့တွေနဲ့သွေးလူရှင်တွေအပေါ်ကိုကိုမောင်ငယ်တယောက်အယုံကြည်မရှိတော့ပါဘူးသွေးလိုရဲဆိုနှီးစက်ရအတီးမိတ်ဆွေတွေစီမှာအရင်အကူအညီတောင်းကြည့်ပြီးမရတော့မှအတင်းအဖွဲ့ရည်စီကိုအကူအညီကြောင်းဖို့သူကအကြံပေးပါတယ်မြန်မာမှာနေ့စဉ်သွေးသွင်းကုသမှု900နဲ့ညီများတဲ့သွေး100လီတာဝန်းကျင်လိုအပ်နေရလို့အမျိုးသားသွေးလူပန်ကဆိုတာရှိပါတယ်ဒီလိုအရေးတကြီးလိုအပ်လာတဲ့အရာဖြစ်တာကြောင့်ပြည်သူတွေဟာသူတို့ရဲ့နေထူနေမြက်တွေမှာသွေးလူပေးခဲ့ကြပါတယ်အလူတန်းနဲ့ပတ်သက်ရင်ရရောလို့ကမ္ဘာအလူတန်းအရရောဆုံးနိုင်ငံစည်းရင်းမှာလဲဖွံ့ဖြိုးဆဲနိုင်ငံဖြစ်ပေမဲ့ထိတ်တန့်အစစ်မှရပ်တည်နိုင်ခဲ့ပြီးလူဦးရေရဲ့80ရာခိုင်နှုန်းကအလူအတန်းတွေမှာပါဝင်လှူဒန်းကြပါတယ်။ဒါပေမဲ့စစ်တပ်ကပြည်သူတွေရဲ့ယုံကြည်မှုတွေပြတ်ပြားစေခဲ့ပြီးနောက်မှာတော့အစိုးရစည်းရုံးတွေအပါအဝင်အာဏာရှင်နဲ့ဆက်ဆက်တဲ့ဘယ်အဖွဲ့အစည်းကိုမှအထောက်အကူမပေးချင်ကြတော့ပါဘူး။ဆရာဝန်များစွာဟာလည်းအာဏာရှင်လက်အောက်မှာအလုံးမလုံးချင်ကြတော့ပဲ CDM လုံးကြတဲ့အတွက်တနိုင်ငံလုံးရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေတွေကခက်ခဲတဲ့ခက်ခဲလာခဲ့ပါတယ်ဒီလိုခက်ခဲတွေကြားမှာသွေးလိုအပ်တဲ့လူနာကရော့မသွားတဲ့အတွက်လူနာနဲ့အလှူရှင်အပေါ်အမျက်ချုပ်တဲ့အဖွဲ့အစည်းအမိခံတွေပွဲစားတွေဖြစ်ပေါ်လာခဲ့ရပါတယ်နှလုံးခွဲစားရမယ့်လူနာရဲ့လူနာရှင်ကိုမောင်ငယ်ကြုံရတယ်လို့အလိန်ခံရတဲ့ကိစ္စတွေကြောင့်လူနာရှင်သွေးလူရှင်နဲ့ပရာဟိတအသင်းတွေကြားမှာယုံကြည်မှုရော့နယ်လာကြပါတယ်ကိုဖြိုးကတော့နှစ်နဲ့ချီပြီးအသင်းတွေနဲ့အကျူသွေးလူခဲ့ပေမဲ့အခုတော့သွေးလို့အတဲလူနာရှင်ကိုယ်တိုင်ဆက်သွယ်လာမှသွားလူပေးတော့တယ်လို့ပြောပါတယ်
။ကျွန်တော်ကတော့ဘာပြောရလဲဒီသွေးနဲ့ပတ်သက်ပြီးတော့မလုံစားကြဘူးပဲကျွန်တော်ကတော့ပြောချင်တယ်။ကိုယ်အသက်အန္တရာယ်နဲ့ရင်းပြီးတော့ တောင်းမဆိုရင်လုံနေရတဲ့အလှဖြစ်တယ်အတော့ဒီပေါ်မူတည်ပြီးတော့ဟိုတောင်းမဆိုရင်စီးပွားရေးအများမထုတ်ကြဘူးပဲကျွန်တော်ကတော့ပြောချင်တယ
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်အဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တင်းနှွေနေနေနဲ့6နာရီကနေ9နာရီတွင်းမှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဖြူအမေရိကန်တန်ကနေ2022ခုနှစ်မေလ14ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဥတီမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ပဋိပက္ခတစ်ခုတည်းကိုဝင်သွားပြီဆိုတဲ့အခါလူတွေရဲ့စိတ်ဟာလည်းပဋိပက္ခကြောင့်ဖြစ်တဲ့စိတ်သဘောတဘာဝအတိုင်းဖြစ်လာတတ်ကြတယ်လို့ပဋိပက္ခလေးလာရေးစာပေတွေကဆိုပါတယ်။အဖြူမဲပဲကြည်လာတတ်တယ်သူဖြူငါမဲအစွန်းတွေတွေးလာတတ်ကြတယ်တစ်ဖက်ကပြောစကားတွေကိုကြားပေမဲ့ကန်းနေတဲ့နားတွေနဲ့နားထောင်တတ်ကြတယ်လို့ဆိုပါတယ်ဒီလိုနဲ့လူတွေဟာထောင်ချောက်ထဲကြားရောက်တဲ့သဘောဖြစ်လာပါတယ်မြန်မာနိုင်ငံကရောပဋိပက္ခထောင်ချောက်ထဲကထွက်နိုင်ပါမလားဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစည်းအဝေးမှာမြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ကဦးမင်းစောဦးနဲ့ဦးတမောင်သန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
အဝေးပတ်သက်တဲ့လူတွေကြားမှာဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာသဘောတူညီချက်တွေရဖို့ဆိုလို့ရှိရင်အနိုင်ဆုံးတော့အလုပ်လုပ်လို့ရတဲ့ယုံကြည်မှုရှိဖို့လိုပါတယ်ပြောတဲ့စကားကိုအတိတ်ပဲကောက်ယူကြရမှာအဖက်ကပြောတဲ့စကားဟာယုံကြည်မှုပေါ်မှာမူတည်ပြီးနားလည်ကောက်ယူဖို့ကလည်းအမျိုးမျိုးဖြစ်တတ်ကြပါတယ်ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစည်းအဝေးမှာမကြာခင်ကသတင်းဖြစ်တက်လာတဲ့မြန်မာနိုင်ငံကဖြစ်ရပြီးကိုပဋိပက္ခတော့ယုံကြည်မှုနဲ့အကောက်ယူတောင်းကနေသုံးသပ်ကြည့်ကြပါတယ်ဒီနေ့ဆက်လေးပြေဖို့ဖိတ်ခေါ်ထားသူကတော့မြန်မာငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့ရဲ့အလုပ်မှုဆောင်အရာရှိဦးမင်းစောဦးဖြစ်ပါတယ်ဦးမင်းစောဦးခုလို
မင်္ဂလာပါခင
်ဗျအဲမင်္ဂလာပါဦးမင်းစောဦးအခုတော့မြန်မာသတင်းတွေထဲမှာစစ်ကောင်စီကိုရှောင်လာကြတဲ့သတင်းတွေကျွန်တော်တို့တွေ့လာရတယ်စစ်ကောင်စီဆိုတဲ့တော့မဟုတ်ဖဲနဲ့ပေါ့နော်ကျွန်တော်တို့ဒီမြန်မာတပ်မတော်အနေနဲ့အဖွဲ့အစည်းတစ်ခုအနေနဲ့ပြောလို့ရှိရင်အဲ့ဒီတောင်းမှာကြည့်မယ်ဆိုလို့ရှိရင်အခုချိန်တွေကဘလို့ရှိတယ်လို့သုံးသပ်ပါမယ
်ဟိုလက်ရှိအနေထားတော့ဒီမြန်မာတပ်မတော်ရဲ့တမိုင်းကြောင်းမှာเนาะဒီပြည်သူလူထုနဲ့အကင်းကွာဆုံးအနေထားကိုရောက်သွားတယ်လို့အဲကျွန်တော်တို့သုံးသပ်လို့ရပါတယ်1988ကာလမှာအာဒီလူထုအုံကြွားမှုတွေကိုအဲနေနေကတော့ရှိပြီမဲ့အဲ့ဒီနောက်ပိုင်းဖြစ်လာတဲ့အဲဖြစ်ပရိပခါတွေကနေဆက်မှာပဲအဓိကဖြစ်တာပေါ့နော်ပြည်တွင်းမှာကကြတော့နောက်တစ်ခုကလည်း NLD ဦးဆောင်တဲ့အင်အားစုကအဲဒီမြေပေါ်နိုင်ငံရေးပါတီနိုင်ငံရေးကိုရွေးခဲ့တဲ့အခါမှာဒီ non violent လှုပ်ရှားမှုကပို့ပြီးတော့အဓိကကျတဲ့အဲဒီအာဏာရှင်ဆန့်ကျင်ရေးလမ်းကြောင်းပေါ်မှာရောက်တယ်လနဲ့ကင်တော်လိုင်းရတာဒုတိယတမဖြစ်ပါတယ်ပေါ့နော်အဲဒါပေမဲ့အခုချိန်မှာကြာတော့ဒီအာနာသိမ့်မှုပြီးတဲ့နောက်မှာဒီဆန္ဒပြမှုတို့ဖြုတ်ခွင်းပြီးနောက်မှာဖြစ်လာတဲ့ဒီအတိုက်ခံလှုပ်ရှားမှုအဓိကလှုပ်ရှားမှုက non violent လှုပ်ရှားမှုမဟုတ်တော့ဘဲနဲ့ လက်နက်ကင်တော်လိုင်းဖြစ်သွားတဲ့အပေါ်မှာဒီနိုင်ငံရဲ့အနိုင်တော်များများပါတော့အခုကျွန်တော်စည်ရင်းအင်းအရာဆိုလို့ရှိရင်အဲဒီလေးဘုံသုံးဘုံလောက်တော့ပြည်နယ်တွေမှာဒီမြို့နယ်တွေမှာပေါ့နော်ဒီမှာဒီရဲ့မြို့နယ်အလုံးပေါင်းလေးဘုံသုံးဘုံလောက်ပါဒီအဲလက်နက်ကင်ပြည်ပခါတွေပြက်ခတ်တိုက်ခိုက်မှုတွေအဲ IED တွေပေါ့နော် IED ဒီဘုံခွဲတာတွေပါလေဖြစ်လာတာကျွန်တော်တွေ့ရတယ်ကျွန်တော်ဒါအပိုင်းပြည်ရဲ့အစိပ်ပိုင်းတော်များများမှာဒီလက်နက်ကင်ပြည်ပခါအဲ့တရားဝင်ရှိလာတာတွေ့ရတာ။ဒါပေမဲ့တဆက်ထဲမှာလည်းပေါ့နော်ဒီကျွန်တော်တို့အဲဒီအနေအထားကိုဘယ်လိုမျိုးအဲတပ်မတော်ဘက်ကမြင်လဲတပ်မတော်ခေါင်းဆောင်တွေဘက်ကမြင်လဲဆိုတာလည်းကျွန်တော်တို့ဟိုတီးဖို့တော့ခက်တော့ခက်ပါလိမ့်မယ်။ဟိုလက်ရှိကျွန်တော်တို့2020ပြည်နှစ်အလွန်ပိုင်းကိန်းညွန့်နေကြည့်မယ်ဆိုလို့ရှိရင်တော့အဲဒီမြန်မာတပ်မတော်ရဲ့အဲဒီစစ်ဖြန့်ကျက်မှုအနေအထားအများကြီးရှိလျားသွားတယ်အဲဒီအများကြီးတက်တွေကိုဖြန့်နှံရတယ်အဲနောက်တစ်ဖက်ကလည်းဒီစီးပွားရေးအရာကျဆင်းမှုတွေဖြစ်တဲ့အပေါ်မှာလည်းအခုတည်းဒီဟာကိုနလန်ထူအောင်ပြန်လုပ်ဖို့အတွက်ကအခြေအနေမပေးနိုင်သေးဘူးအဲဒီနောက်ဆုံးအနည်းဆုံးဆက်ဆံနေတဲ့တရုတ်လိုဟာမျိုးကတော့ဒါမျိုးအစိုးရနဲ့ခက်ကင်းဆက်ဆံလာတယ်အဲပြီးတော့ဟိုကြည့်လိုက်မှဆိုတော့ဘက်ပေါင်းစုံမှာတော့ဟိုအများကြီးစိန်ခေါ်မှုတွေရှိနေတယ်အဲ့ဒီပေါ်မှာလက်ရှိအုပ်ချုပ်နေတဲ့သူတွေအနေနဲ့ဒါကိုဘယ်လိုစဉ်းစားမလဲဘယ်လိုပုံစံနဲ့ချိတ်ကြမလဲဆိုတာတော့ကျွန်တော်ဆက်စောင့်ကြည့်အောင်ပါဘုရ
ားဟုတ်ကဲ့တပ်မတော်တဲ့ကြက်ခရီးပါတီကိုလူတွေကတသားတည်းလို့မြင်နေကြတဲ့အခါကျတော့ဒီအဖွဲ့အစည်းနှစ်ရက်အနေနဲ့လူထုယုံကြည်မှုရအောင်ပြန်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လုပ်မယ်လို့မင်းဆိုလို့ထင်
ကျွန်တော်လည်းချက်ခိုင်ပါတီကမဟုတ်တော့သူတို့ဘလို့မူဝါဒမျိုးရှိမလဲဆိုတာလည်းကျွန်တော်တော့မပြောရဘူးပေါ့နော်နိုင်ငံရေးပါတီတခုဖြစ်လာပြီဆိုလို့ရှိရင်အဲလူလူကိုကိုပါတီကိုကြားအောင်ကိုပါတီကိုမဲထည့်အောင်စီးရတာပေါ့အစီအုံနဲ့အခါမှာလူလူလက်ခံနိုင်တဲ့ policy မျိုးအဲလူလူလက်ခံနိုင်တဲ့အဲဒီအစီအုံရဲ့တံမျိုးတော့ရှိဖို့လိုတာပေါ့လေအဲဒါကတော့ကျွန်တော်ရေဘူးရတလောက်ပဲကျွန်တော်လည်းပြောတော့တယ်ဒီဘာကြောင့်လဲဆိုတော့ကျွန်တော်လည်းအိပါတီကမဟုတ်တော့သူတို့ပါတီမှာဘယ်လိုမူဝါဒရှိလဲဆိုတော့ကျွန်တော်လည်းပြောတော့ဘူးဟု
တ်ကဲ့ဒီမိုင်ကန်ကနဲ့တပ်ဖော်တဲ့ရှုမြင်ပုံတွေပေါ့ဖြစ်ရတဲ့ပုံမှာရှုမြင်ပုံတွေဘယ်လိုချက်တွေကောက်ယူပုံတွေကွာတယ်လို့ကိုမင်းစောထင်တယ်အဲ
ကောက်ယူပုံကွာတယ်ဆိုတာထက်ပေါ့ဗျာဒီရီမန်းချက်ကွာသွားတယ်လို့ဆိုတော့ဘုံတုံးတတ်ပါလေ။ကောက်ယူပုံကွာတယ်ဆ
ိုတော့ဘလို့ညလို
က်ပဲ။ဒီမန်းချက်ကွာတယ်ဆိုတာကတော့နိုင်ငံတကာကတော့မြန်မာပြည်ပါအခုမြင်တာကဒီမိုကရေစီအပြောင်းလဲတစ်ခုပေါ့နော်။အဲဖြစ်လာတဲ့အချိန်မှာအချိန်ကြီးတစ်ခုရောက်နေပြီ။ဒါပေမဲ့ဒီအာဏာသိမ်းမှုကြောင့်ဒီမိုကရေစီနောက်ပြန်လဲသွားတယ်။ဒါကြောင့်မလို့ဒီမိုကရေစီအပြောင်းလဲကိုဖြစ်လာအောင်ပြန်လုပ်ရမယ်။ဟလာလက်ရှိအာဏာသိမ်းတာကိုလက်မခံဘူးဆိုတော့အဲဒီအခြေခံကြီးကြီးကပါလေ။လက်ရှိအာနာလက်ကင်လာတဲ့သူတွေကြတော့ဒီအာနာလက်အာနာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဖြစ်လာတဲ့စိန်ခေါ်မှုတွေကိုအရင်ဆုံးရင်ဆိုင်မှုဒီစိန်ခေါ်မှုတွေချင်းချောက်မှုတွေအရင်ဆုံးရင်ခိုင်ဖို့ကသူတို့ကပို့ပြီးအရေးကြီးတယ်ဆိုတော့အပေါ်ကနေချိကပ်ပါတယ်အဲ့ချိကပ်မှုနှစ်ခုကတော့မတူဘူးပေါ့
ဒီလိုအကြတဲ့တာတွေပေါ့နော်ဒါစိတ်ကောင်းစီအနေနဲ့ကလည်းကျွန်တော်တို့ထွက်ပေါက်ဖြစ်နေ2023ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့ဒါပြောထားတယ်။ဒါကတော့တကယ်အကြက်တဲကနေထွက်ပေါက်ဖြစ်နိုင်တယ်လို့ကိုပြဆောင်ထင်လား
။ရွေးကောက်ပွဲနဲ့ပတ်သက်နှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့ရွေးကောက်ပွဲတကယ်လုံးလို့ရနိုင်လားမလုံးလို့မရနိုင်လားဆိုတဲ့အခါပေါ့နော်။အဲလက်ရှိမြန်မာပြည်ရဲ့ဒီလုံခြုံရေးအခွင့်အရေးရဒီတရားမြတ်တော်ရွေးကောက်ပွဲတခုလုပ်ဖို့ဆိုတော့အများကြီးခက်ခဲရှိနေပေါ့နော်အထူးသဖြင့် NLD နဲ့ပတ်သက်ပြီးတော့အခုဆို NLD ကဒါအတိုက်ခံပါလိကြီးလို့ဖြစ်သွားတယ်အဲ့တော့သူနဲ့ပတ်သက်ပြီးတော့သူ့ကိုဘယ်လောက်ထိလွတ်လောက်ခွင့်ပေးမလဲဆိုတာရှိတယ်နောက်တစ်ခုနိုင်ငံရေးပါတီတွေကဟလာမဲဆွေစီယုံမှုတွေလက်ရှိလုံခြုံရေးအခြေအနေတွေကဘယ်လောက်များခွင့်ပြုလဲဆိုတော့အပိုင်းမှာရှိတယ်နောက်တစ်ခုကကြတော့လေဒီပြည်သူလူထုကရောဒီရွေးကောက်ပွဲပေါ်မှာဘယ်လောက်စိတ်ဝင်စားလဲဘယ်လောက်မဲလာထဲကြမလဲturnout rate ကပေါ့နော်ဒီ net ထဲတဲ့ဒီအရေးအတွက်ကဘယ်လောက်ထိနည်းသွားနိုင်လဲဆိုတော့အဲမိကွန်းနေအပေါ်မှာရွေးကောက်ပွဲတစ်ခုဖြစ်နိုင်မဖြစ်နိုင်ဆိုတော့ဟိုတွေးဟာတွေလည်းအများကြီးအဲရှိကြပါတယ်အဲနောက်တစ်ချက်ကတော့ရွေးကောက်ပွဲဖြစ်လာပြီဆိုရင်တော့ရွေးကောက်ပွဲကိုအခြေခံပြီးတော့နောက်အစိုးရတစ်ခုဖြစ်လာနိုင်ပြီမဲ့အဲ့ဒီတက်လာတဲ့အစိုးရက 2017ကလို့အပြောင်းလဲမျိုးကိုလုပ်ဖို့အတွက်ကတော့သူတို့မှအခြေအနေတော့မပြီးတော့ပါဘူး။ဒါကြောင့်2017တုန်းကဆိုတော့ဒါတို့ဒီပြိပခရဲ့ဒီဒီတန်လျာရကြည့်မယ်ဆိုရင်ပြိပခအကြမ်းမ်းရောက်နေပြီ။နှစ်ဖက်လုံးကပန်းနေပြီ။အဲ့တော့အပြောင်းလဲကိုအားလုံးကလိုချင်တဲ့အပေါ်မှာဟုတ်လားဖြစ်လာတဲ့ဒီအပြောင်းလဲဖြစ်လာနိုင်တဲ့ဒီဒီနေရာလေးပေါ်ပေါ်နဲ့ဒီ space ကြီးပေါ်လာတဲ့အပေါ်မှာဒါလေးကိုဝိုင်းပြီးတော့အာကျူပန်အားထုတ်ကြတဲ့သဘောပါပဲ။ပူပေါင်းဆောင်ကြတဲ့သဘောပါပဲ။အဲ EU တွေကလည်းပူပေါင်းဆောင်ခဲ့တဲ့နိုင်ငံတွေကလည်းပူပေါင်းဆောင်ခဲ့တဲ့လာဒီ NLD ကိုယ်တိုင်ကလည်းပူပေါင်းဆောင်ခဲ့တဲ့အဲ့ဒီအပေါ်မှာအဲချီခံပြီး2017မှာ transition တစ်ခုဖြစ်သွားတယ်ပေါ့နော်။နောက်တစ်ခုက transition ဖြစ်တဲ့အခါမှာလည်းအချိန်တော့ရှိတဲ့USCB အစိုးရကလည်းဒီ transition တစ်ခုဖြစ်အောင်ဒီမိုကရေစီအပြောင်းအလဲတစ်ခုဖြစ်အောင်လုပ်မယ်ဆိုတော့အဲဒီသူတို့ကလည်းတန်လေးတန်တစ်ခုရှိခဲ့တယ်။အဲ့တော့အဲ့ဒီအားလုံးဆုံသွားတဲ့အခါမှာကျွန်တော်တို့2017မှာ transition တစ်ခုဖြစ်သွားတယ်။ဒါပေမဲ့လာမယ့်2023မှာရွေးကောက်ပွဲဖြစ်ခဲ့တဲ့ဆိုရင်တောင်မှပြိပခါကအကြမ်းမ်းမရောက်ဘဲနဲ့အတက်ပိုင်းရောက်နေတဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲနောက်ပိုင်းတက်လာတဲ့အစိုးရက2017ကအစိုးရလို့နိုင်ငံရေးဖြည့်လျှော့မှုတွေအဲလုပ်ဖို့အများကြီးအခက်အခဲရှိလိမ့်မယ်။ငြိမ်းချမ်းရေးဆိုင်ရာပေါ့နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလုပ်ဖို့လည်းအများကြီးအခက်အခဲရှိလိမ့်မယ်။အဲ့တော့2023ရွေးကောက်ပွဲကတော့2017လို့အခင်းချင်းမျိုးဖြစ်အောင်တော့ပြန်သွားဖို့ကတော့ဘယ်လိုမှဖြစ်ဖို့လွယ်မယ်လို့မဟုတ်ဘူးလို့ထင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ခုနကိုမင်းစောဦးပြောသွားတယ်လို့ပေါ့နော်ကျွန်တော်တို့ပြฏิပတ်ခတ်တန်နေရာတဲ့ကိုအရင်တော့လည်းရှိခဲ့တယ်ဒါပေမဲ့အဲဥဒိတ်ဆိုင်လက်ထက်ကစပြီးတော့ပြီးခဲ့တဲ့ဆက်တက်မှာကျွန်တော်တို့အဖွဲ့မူဝါဒတွေကိုကျင့်သုံးလာခဲ့တဲ့အကြောင်းစုံတရားနိုင်ငံတကာကရောပြည်တွင်းကရောပြန်လည်ယုံကြည်မှုရရှိလာပြီးတော့ဆွေးနွေးပွဲတွေတဲ့ဝင်သွားနိုင်တယ်ပေါ့နော်ဒါပေမဲ့အခုချိန်မှာတော့စောစောကိုမင်းစောဦးတင်ပြထားတယ်လို့ပဲကိုမင်းစောဦးတို့အဖွဲ့ကလေ့လာထားတဲ့လေ့လာချက်တွေမှာပြထားတယ်လို့ပဲကျွန်တော်တို့အကြံဖက်မှုတွေတိုက်ပွဲတွေတိုက်ခိုက်တာတွေတဲ့အများကြီးဆင်းသွားကြတယ်ပေါ့နော်ဒါဒီတော့ပฏิပခရဲ့သဘောမှာလည်းထောက်ချောက်ထောက်ကိုရောက်သွားရေတော်တော်လေးကြက်တဲပူပြီးကြုံရတယ်အကြက်တဲချင်းတော့တူရင်တောင်မှပဲပฏิပခတည်းနဲ့ပြောနေတဲ့အကြက်တဲကပူပြီးဆူတတ်တယ်လို့ရှိပါတယ်ဆိုတော့ဒီထောက်ချောက်ထဲကထွက်ဖို့ဘောလွယ်ပါမလားဘာတွေလုပ်ဖို့ဘောလို့ပဲတို့ခုပစ္စုံထင်ပါလ
ားအဲမြန်မာပြည်ရဲ့လက်ရှိရှိနေတဲ့နိုင်ငံအကြက်တဲကတော့ဒီပြိပခထောင်ချောက်ထဲရထွက်ဖို့တော်တော်ပိုခက်သွားတယ်ဆိုတဲ့အနေအထားမျိုးရောက်ပါတော့ပေါ့နော်။ဒါပေမဲ့ဆိုတော့အခုကအရင်တုန်းကကျွန်တော်တို့ပြိပခဖြစ်ကြတဲ့အခါမှာ EU တွေနဲ့ပဲဖြစ်တယ်။ EU အခွဲဆိုတာကတော့ဒါသူ့အတူ change command ရှိတယ်။အမိတ်စစ်မှုရှိတယ်။ချွေးနှင်းညှိနှိုင်းရတာလား။တစ်ဖက်နဲ့ဆွေးနှင်းညှိနှိုင်းလို့ပြည်လဲဆိုတဲ့တစ်ဖက်နဲ့အပြစ်ရောက်သွားတာပေါ့နော်။အခုမြန်မာပြည်မှာဒီအာဏာသိမ်းပြီးနောက်မှဖြစ်လာတဲ့လက်နက်ကိုင်ဒီဒေါ်လာမှုတွေထဲမှာကြည့်မယ်ဆိုလို့ရှင်အဖွဲ့အစည်းတွေကယာနဲ့ကြည့်ပြီးရှိတယ်ဒီလက်နက်ကိုင်တိုက်ပွဲရဲ့သဘောတဘာဝကအမေရိကန်မှုရှိရတယ်ဟလာခိုင်မာတဲ့ centralized command ရှိရတယ်အဲ့တော့ခိုင်မာတဲ့ centralized command မရှိရင
်အဲဘဟုအမေကဘဟုအတခုကနေအမေပေးတဲ့စနစ်မျိုးပေါ့နော
်အေးပေါ့အဲ့လိုမေစနစ်အဲ့လိုစနစ်မျိုးကခိုင်ခိုင်မာရှိရတယ်အဲ့လိုခိုင်ခိုင်မာမရှိရင်ဒီတိုက်ပွဲတွေရိုက်ဖို့လည်းခက်တယ်နောက်ပြီးတော့ငင်းငိုင်းဆွေးနွေးပွဲတွေလောက်ရတာလည်းအများကြီးအခက်အခဲရှိသွားတယ်။အဲ့တော့မမာပြည်ကအခုအဲ့အချင်းတွေကိုအဲရောက်သွားတဲ့အဲသဘောမျိုးဖြစ်နေတာပေါ့နော်။အဲ့တော့ဒီကျွန်တော်တို့ကမြန်မာပြည်ရဲ့လက်ရှိအခက်အခဲကပြိပခတံပရာကထွက်ဖို့ဆိုလို့ရှင်တော့အဓိကတခြားနိုင်ငံတွေတွေ့ကြုံကျွန်တော်ကြည့်မယ်ဆိုလို့ရှင်ဒီပြိပခတံပရာကလည်းလွတ်မြောက်လာတဲ့နိုင်ငံတွေမှာအဓိကအကြောက်တုံးကတော့အာဏာကိုလက်ကင်ထားတဲ့လူတွေကိုယ်တိုင်ကဒီအပြောင်းလဲလုပ်ဖို့အတွက်နိုင်ငံရေးတန်တိမ်းရှိလာတဲ့အချိန်မှပဲဒါကပြိပခမြေထွက်လို့ရတာ။အဲ့ဒီတန်တိမ်းမရှိသေးသရွေ့အဲပြိပခတန်တရားတွေကထွက်ခုရတော့အများကြီးအခက်အခဲရှိနေပါဦး။ဟု
တ်ကဲ့ဘုမလို့ဘီအခုလို့ VOE မှာဆွေးနွေးပြတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်။အခုဆွေးနွေးသွားတဲ့ဟာတော့ဓမ္မငြိမ်းချမ်းရေးနဲ့လုံခြုံရေး Institute အဖွဲ့ရဲ့အလုပ်ပူဆောင်ရာရှိဦးမင်းစောဦးဖြစ်ပါတယ်ကျွန်တော်တောင်းပန်ပါမယ်။
ဥဒမောင်းတန်းတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ American ASEAN ထိပ်သီးအစည်းအဝေးတက်ရောက်ဖို့မြန်မာစစ်ကောင်စီကိုစားပြုသူတွေဖိတ်ကြားမခံရပါဘူး။အမေရိကန်နိုင်ငံကိုရောက်နေတဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်တို့ဝါရှင်တန်မှာတွေ့ဆုံခဲ့ကြပါတယ်။ဒီလိုတပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ဝင်းခမ်းမောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးစီဝေးပွဲမှာမြန်မာစစ်ကောင်စီဘက်ကတက်ရောက်ခွင့်မရပါဘူး။မြန်မာအချက်အသေးဝိုင်းဝန်းဖြည့်ရှင်ပေးနိုင်ရေးအာဆီယံဘုံသဘောတူညီမှု900ကိုအကောင့်ထဲပေါ်ဖို့ပြက်ကွက်တဲ့အတွက်ဆိုပြီးတော့ထိပ်သီးစီဝေးပွဲတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ထားတာပါ။ဒါကြောင့်လဲမေလ12ရက်နဲ့23ရက်တာကျင်းပခဲ့တဲ့အစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတရားခွင်ပေးတဲ့အတွက်စစ်ကောင်စီကိုစားပြုနိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်အကြီးအကဲတွေကိုမဖိတ်တာဖြစ်ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြန်ရောက်ရေးဖိအားပေးနိုင်ဖို့နီလန်ပေါင်းစုံကိုပါဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအာဆီယံကောင်ဆောင်တွေနဲ့တူချင်းတီးခြားစီတွေ့ဆုံခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းညွှန်မှုပြောင်းရေးမှာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကြားတယ်လို့မေလ10ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်ကောင်စီကိုဖိအားပေးဖို့အာဆီယံရဲ့ဘုံသဘောတူညီချက်900ကိုအပြည့်အဝအကောင့်တွေပေါ်ဖို့အာဆီယံရဲ့ကြိုးပမ်းမှုအပေါ်မှာဆက်လက်ထောက်ခံနေပါတယ်လို့လည်းပြောခွင့်ရသူ Net Price ကပြောဆိုခဲ့တာပါ။အာဆီယံမြန်မာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအပါအဝင်သက်ဆိုင်သူအားလုံးနဲ့အနှစ်သာရရှိရှိဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လဲပြောခွင့်ရသူ Price ကထိတ်တီးအစည်းအဝေးပွဲမစခင်ရပ်ပိုင်းအလို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီမှုကိုစစ်ကောင်စီဘက်ကအကောင့်ထဲဖော်ဖို့ပြက်ကွက်နေပြီးတော့မြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေဆက်လုပ်နေတယ်လို့လဲပြောဆိုသွားပါတယ်။အမေရိကန်အာဆီယံထိတ်တီးစည်းဝေးပွဲဟာအမေရိကန်နဲ့အာဆီယံကြားဆက်ဆံရေးအတွက်အရေးကြီးသလိုအာဆီယံကောင်ဆောင်တွေလူကိုယ်ရန်တက်ရောက်တဲ့သမိုင်းဝင်အစည်းအဝေးဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ
်။ဗြိတိန်နိုင်ငံရဲ့ဌာနဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျန်ပတ်ကမြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအမေရိကန်ကထောက်ခံပြီးသက်ဆိုင်ရာအစုအဖွဲ့တွေအားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာအရေးဖြစ်ရှိမှုအကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့ VOA နဲ့တိတက်မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။
And we have continued to work with our ASEAN friends.
မြန်မာအရေးဖြစ်ရှင်ရမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းထိတွေ့ဆက်ဆံတင်နေဆိုပြီးမလေးရှားနိုင်ငံဘက်ကအဆိုပြုချက်ထွက်လာတာနဲ့ပတ်သက်လို့ဗြိတိန်ပြောင်စုရဲ့ရည်တည်ချက်ကို VOA ကမေးမြန်းခဲ့တာပါ။မြန်မာစစ်ကောင်စီကိုအတိအမှတ်မပြုချောင်းနဲ့တိုက်ခတ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှတ်ပြုဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားဝန်ကြီးဆက်ဖူရင်အဗ်ဒူလာကမေလ17ရက်နေ့ပန်နာနျူးစ်ဌာနနဲ့တိတက်မေးမြန်းကမ်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုကိုမလေးမေးလ်သတင်းစာမှာဖော်ပြခဲ့ပြီးကလေးကဒါဟာအစင်ချင်းမဲ့ပြီးတာဝန်မဲ့ပြောဆိုချက်ဖြစ်တယ်လို့မြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါဟာအကြမ်းဖက်မှုတွေကိုအားပေးရရောက်နိုင်တယ်ဆိုတဲ့အဆိုပြုချက်ဖြစ်တယ်ဆိုပြီးကန့်ကွက်ထားတာပါ။မလေးရှားနိုင်ငံသားရေးဝန်ကြီးအဗ်ဒူလာကတော့အခက်အခဲမျိုးမျိုးကြားကရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့မေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဘရီကတ်သမရဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံကောင်ဆောင်တွေနဲ့ထိပ်သီးအစည်းအဝေးမကျင်းပခင်တရက်အလိုမေလ17ရက်နေ့တုန်းကလည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေဝါရှင်တန်မြို့တော်မှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာလည်း NUG, NUCC စတဲ့အဖွဲ့အစည်းတွေအပါအဝင်တက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွေ့ဆောင်ရွက်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်။
အမေရိကန်အာဆီယံထိပ်သီးစီဝေးပွဲကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်နဲ့မေလ10ရက်နေ့ကဝါရှင်တန် DC မြို့မှာတွေ့ဆုံပါတယ်။ဒေါ်စင်မအောင်ဟာအမေရိကန်အစိုးရအရာရှိတွေအပါအဝင်ထိပ်သီးစီဝေးပွဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့နဲ့ပါတီးခြားစီတွေ့ဆုံခဲ့တာပါ။မေလ7ရက်နေ့ကတော့ဝါရှင်တန်မြို့တော်ကိုထိပ်တည်အစည်းအဝေးတက်ဖို့ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနိုင်ငံခြားရေးဌာနမှလက်ခံတွေ့ဆုံခဲ့ပါတယ်။အာဆီယံအခြေခံမူပေါင်း59ချက်ချင်းအကောင့်ထဲပေါ်ဆောင်ရေးအကြမ်းဖက်မှုရပ်တန့်ရေးနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဖက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်။ထိပ်သီးအစည်းအဝေးကျင်းပနိုင်အောင်ထောက်ခံပတ်ပို့တဲ့အတွက်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုကျေးဇူးတင်တဲ့အကြောင်းနဲ့ နှစ်ဖက်အကျိုးရူစီးပွားရေးကိစ္စတွေမှာအာဆီယံကတစ်ဆင့်ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းဒုနိုင်ငံခြားရေးဝန်ကြီးဝန်နေရှာမန်ကကြေညာပြောဆိုခဲ့ပါတယ်
။မြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွေချိုးပေါက်တာနဲ့တဘောပေါင်ရင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုပြည်ထိုင်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကအမီမဲစင်းနဲ့ထပ်ပြီးထည့်လိုက်ပါတယ်။ Burma Campaign UK အဖွဲ့ကအမီမဲစင်းတည်သွင်းထားတဲ့ကုမ္ပဏီ182ခုရှိသွားပါပြီ။အများစုကတော့မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လှုပ်ဆောင်နေတာဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်သုံးဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ Burma Campaign UK ရဲ့မေလ10ရက်နေ့ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။မြန်မာစစ်တပ်ကိုဗန်နာငွေကြေးရရှိအောင်နဲ့စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့နိုင်ငံတကာကုမ္ပဏီတွေကိုဖော်ထုတ်နေတဲ့အနေနဲ့ဒီအမီမဲစင်းကိုပြုစုဖော်ပြနေတာဖြစ်ပြီးလူတွေစုလိုက်ပြုံလိုက်တက်ဖြက်စစ်အာဏာသိမ်းပြီးမရေမှုတွေကျူးလွန်နေတဲ့စစ်တပ်နဲ့ထိတွေ့ဆက်ဆံနေဆိုတာဘလို့မှလက်ခံနိုင်စရာမရှိကြောင်းဘာမကံမင်း UK ကပြောပါတယ်အမီမဲစင်းမှာထည့်သွင်းခံရတဲ့ကုမ္ပဏီတိုင်းကိုတလအကြိုတင်ကြောင်းကြားလေးရှိပြီးသူတို့ရရှိထားတဲ့အချက်အလက်တွေမှန်ကန်ခြင်းရှိမရှိဆိုတာနဲ့တကယ်လို့မှားယွင်းနေရင်ပြင်ဆင်ခွင့်ကြိုပေးထားခဲ့တယ်လို့ဘာမကံမင်း UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကိုစစ်ပတ်ဆိုင်ရာအပိုးပစ္စည်းတွေတင်ပို့ကြောင်းချမှုနဲ့ရုရှားကုမ္ပဏီ15ခုနဲ့တခြားကုမ္ပဏီတွေကိုအခုအမီမဲစင်းအစ်စ်ထဲထည့်သွင်းလိုက်တာပါအခုအစ်စ်ထုတ်ပြန်လိုက်တဲ့အမီမဲစင်းထဲမှာဗြိတိန်ခြေစိုက်ကုမ္ပဏီနှစ်ခုလည်းပါပါတယ်။ Burma Campaign UK အဖွဲ့ကအမီမဲစင်းကိုဆက်လက်ပြုစုနေဆဲဖြစ်ပြီးလာမယ့်ဇူလိုင်လအတွင်းစရင်းသစ်ကိုထပ်မံထုတ်ပြန်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
။ဆစ်အာနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဒေသပေါင်းစုံမှလက်နက်ကိုင်ပဋိပက္ခတွေကြောင့်နေရစွန့်ထွက်ပြေးနေရတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေနေရမပြန်နိုင်တဲ့အချိန်အသက်ပေးလူပြီးတော့ထွက်ပြေးနေရတဲ့ပြည်သူတွေထောင်ချီထပ်တိုးလာပါတယ်။အာဆီယံအသင်းကမြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးကနအူးသက်မှတ်နေမြေထဲမှာပါတဲ့စကန်တိုင်းဒေသထဲမှာတိုက်ပွဲတွေမပြတ်သေးပဲရွာတွေပါမိပေးတင်နေတာပါစစ်ကောင်စီရဲ့နယ်မြေရှင်လျေးစစ်ဆင်ရေးတွေမှာရွာတွေကိုဆက်ပြီးတော့မိချို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောကြပါတယ်ရွှေဘိုတဝိုက်ကရွာတွေထဲစစ်ကောင်စီတပ်ဝင်လာချိန်မှာထွက်ပြေးလာတဲ့ဒေသခံတယောက်ကအခုလိုပြောပါတယ်
ငါပြိုးရွာပြန်ငါပြိုးရွာတဲ့ဝင်ကြီးကငါပြိုးရွာခုပါဆိုရင်နှစ်ချိန်ယောက်ကြမှာပြထမတပြားတော့ကရွာတစ်ဝက်လောက်ကျိုးသွားတယ်ခုတပြားဝင်ကြီးမျိုးရှို့ပြပြီဗျဘိုးစိန်ကုန်းကစချိုတာပထမတပြားတော့လည်းရွာဒီကုန်းမြောက်ဘက်ကချောင်းယိုးလိုက်ကနေတကြောင်ကုန်းမော်လိုက်ကနေတကြောင်ငါပြိုးစီကိုသူတို့ချိတ်ကနေမိုင်းဝင်ပြေးတည်ပြီးတော့ဆွဲခဲ့တယ်နှစ်ချက
်ကျေးရွာတချို့မိရှို့ဖြစ်စီခံရတယ်ဆိုတဲ့တည်င်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပေမဲ့စကိုင်းတိုင်းတွေကနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကျေးရွာတွေထဲအကြမ်းဖက်လုပ်ရတွေဆောင်ရနေတာကြောင့်နှံမြေရှင်းလင်းရေးတွေလုပ်နေတယ်ဆိုတာကိုတော့မကြမကြာထုတ်ပြန်ပါတယ်။ April 29ရက်ကနေမေ7ရက်အထိစကိုင်းတိုင်းကျေးရွာ၄ရွာလောက်ကခမန့်ချေအိမ်တထောင်ကျော်မိလောင်ပြာကျသွားတယ်လို့နေအိမ်မိလောင်တဲ့အခြေအနေကိုလိုက်ပြီးတော့ကြည့်ရှုခဲ့တဲ့ဒေသခံတို့က VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နှံမြေရှင်းလင်းရေးတွေလုပ်နေတာကြောင့် PDF နဲ့တိုက်ပွဲဖြစ်ပြီးကျေးရွာတွေလည်းမိရှို့ခံနေရတာကြောင့်စကိုင်းတိုင်းထဲမှာတင်ပြည်သူ၄000ဝန်းကျင်ထပ်ပြီးတော့စစ်ရှောင်နေရတယ်လို့လည်းဒေသခံတို့ကပြောပါတယ်။မိုးဥကာလာရောက်လာပြီးမလို့ဒေသပေါင်းစုံကဖြစ်တယ်လို့မိုးကာတဲတွေထိုးပြီးနေနေကြရတဲ့စစ်ပြေးဒုက္ခတွေကြောင့်မလဲရှာတဲ့ဥဒုတန်းကြောင့်ဖျားနာတာတောက်တုံးရင်မတန်းလို့ဝန်ရောကာတွေပါဖြစ်နေကြတယ်လို့စစ်ရှောင်တွေကပြောပါတယ်။နိုင်ငံတော်ကကုန်စည်နှုန်းနဲ့စီစည်တွေတချိန်ထိုးတက်နေတာကြောင့်ဒုက္ခတွေအတွဲဆန္ဒရိက္ခာနဲ့ဆေးဝါးအလူရှင်တွေလည်းတဖြည်းဖြည်းနှေးပါလာနေတာဖြစ်ပါတယ်။ဒီအချိန်မှာပဲကရင်ပြည်နယ်ဖားပုံခရိုင်ဖက်မှာတော့ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ၅ထိုင်းချုပ်ရွာဒေသတွေထက်ကရွာတချို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကပါပုံကျဲပြီးတော့လက်နက်ကြီးတွေနဲ့ပါဆက်လက်တိုက်ခိုက်နေတာပါ။အဲ့ဒီတိုက်ခိုက်မှုတွေကြောင့်ဒီနေ့ဧပြီလအထိလေးလတာအတွင်းကရင်ပြည်နယ်တွေကတိတ်ဆုံးရတဲ့ကလေး၁၄ဦးနဲ့40ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကရင်လူခွင့်ရေးအဖွဲ့ KHRG ကပြောထားပါတယ
်။မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာရပ်ဆိုင်းထားခဲ့တဲ့နိုင်ငံသားအခီးအသွားဧည့်သည်ဝင်ရောက်မှုအတွေ့တူရစ်ဗီဇာကိုမေလ15ရက်နေ့ကစပြီးအွန်လိုင်းကတဆင့်ရှောက်ထားနိုင်ပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကအတည်ပြုထားပါဗျ။ဒါအကရောကကြောင့်ပြီးခဲ့တဲ့2020ခုနှစ်မတ်လအစောပိုင်းလောက်ကစပြီးရန်နာခဲ့တဲ့ခီးသွားဗီဇာရှောက်ထား권ကိုပြန်လည်ခွင့်ပြုပေးလိုက်တာပါ။ဒါပေမဲ့လည်းနိုင်ငံတွင်းမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့လက်နက်ကိုင်ပြည်ပခါတွေကြောင့်ပြည်ပခီးသွားတွေပြန်လည်ဝင်ရောက်လာဖို့ကအခက်အခဲတွေရှိနေပါသေးတယ်။ကိုဗစ်ရောဂါကန့်သတ်ချက်တွေကြောင့်ပြည်တွင်းခီးသွွားလုပ်ငန်းတွေလည်းလုံးဝရပ်နားခဲ့ရတဲ့အခြေအနေရှိခဲ့တာပါပြည်တွင်းမှာကက်ရောဂါစီးမင်းတွေတဖြည်းဖြည်းဖြေလျှော့ရာကနေပြည်တွင်းခီးသွွားလာမှုပြန်စပြုနိုင်ဖို့ရုန်းကန်နေချိန်မှာပဲအာနာသိန်းနောက်ဆက်တွဲလက်နက်ကင်တိုက်ခိုက်မှုတွေကြောင့်အခုချိန်ထိနလန်ထနိုင်မှုခက်ခဲနေတာပါအခု2022ခုနှစ်ဧပြီလပိုင်းမှာတော့ပြည်တွင်းခီးသွွားလာမှုတွေလက်ပတ်တာရှိပေမဲ့ကက်ရောဂါကာလမတိုင်ခင်2019ခုနှစ်ဧပြီလနဲ့နှိုင်းယှဉ်တော့10ရာခိုင်နှုန်းလောက်ပဲရှိတယ်လို့ခီးသွွားလုပ်ငန်းရှင်တွေရဲ့စီးရင်မှာဖော်ပြပါရတယ်။ မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေပေါင်းစပ်မှုကြောင့်မြို့ပြလူဦးရေအစည်းအဝေးမွဲတည်မှုအခြေအတွက်ဟာ3ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်။အဲ့ဒီထဲမှာထိခိုက်တဲ့လုပ်ငန်းတွေထဲခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ
်။နန်းလောင်နဲ့ကိုရင်းခမောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုလည်းအလဲပေးကြပါတယ်။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းခုခံမှုအတွက်အမေရိကန်ကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ40ဘီလီယံကျော်ဥပဒေကြမ်းအတည်ပြုလိုက်ပါတယ်။သီရိလင်္ကာနိုင်ငံမှာဝန်ကြီးချုပ်ပြုတ်ကျပြီးတော့တောင်ကိုရီးယားမှာတော့သမ္မတစတင်တာဝန်ထမ်းဆောင်ပါတယ်။ဒီလိုတပတ်တွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားကျူးကျော်စစ်တုံးမှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံရဲ့ပိုဆိုးလာနေတဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးစောင့်ကြည့်စုံစမ်းမှုတွေပိုလုံဆောင်ဖို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကမေလ12ရက်နေ့ကြာတာရီနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ
် To date over 1000 civilian bodies have been recovered in the Kyiv region alone.
ယူကရိန်းနိုင်ငံ Kiev မြို့တော်ဝန်ကြီးမှာအခုသတင်းပတ်တွေအတွင်းလူသေးရုပ်အလောင်းတထောင်တွေ့ရှိခဲ့ရတယ်။ကျူးလွန်မှုအများအပြားဟာကုလသမဂ္ဂလူခွင့်ရေးကောင်စီတုံ့တက်နေတဲ့ရုရှားလုံရဲ့စစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့အနေထားနဲ့အကျုံးဝင်တယ်လို့လဲ UNHRC အကြီးအကဲ Michelle Bachelet က UNHRC အစည်းအဝေးမှာဗီဒီယိုကတစ်ဆင့်ပြောသွားပါတယ်။မရီယိုပိုမြို့ကိုတိုက်ခိုက်ထားတဲ့အတိုင်းတာကအင်မတန်ထိတ်လန့်စရာဖြစ်ရတယ်။အရက်သားတွေထောင်ပေါင်းများစွာသေဆုံးရတယ်။နောက်အသေးစိတ်သိလာရရင်ထိခိုက်သေးခြင်းမှုအတိုင်းတာကိုပိုရှင်းရှင်းလင်းလင်းသိရမယ်လို့လည်းပြောပါတယ်။ရုရှားကတော့သူတို့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ကြောင်းညင်းဆိုထားပါတယ်။ယူကရိန်းကိုစစ်ရေးနဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်အမေရိကန်အောက်လွှတ်တော်ကဒေါ်လာ40ဘီလီယံဥပဒေကြမ်းတစ်ရပ်ကိုအင်္ဂါနေ့မေလ10ရက်နေ့ကအတည်ပြုပေးလိုက်ပါတယ်။တိုက်ပွဲကုန်ကျစရိတ်တွေကမသေးပေမဲ့ရန်လိုတိုက်ခိုက်ကျူးကျော်လာတာကိုအလျှော့ပေးလိုက်လို့ပေးဆက်ရမယ့်စရိတ်ကပိုများပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတိုက်ပွဲထဲမှာဆက်ပတ်သက်နေရတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုကူညီဖို့လွန်ခဲ့တဲ့နှစ်လကလေးကလွှတ်တော်က 13.6 ဘီလီယံကိုချပေးခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ချာမြို့နဲ့တခြားမြို့ကြီးတွေကိုရုရှားကအရှိန်မြှင့်တိုက်ခိုက်လာနေတဲ့အချိန်မှာပဲအမေရိကန်ကယူကရိန်းကိုအကူအညီတွေထပ်တိုးပေးဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှနှစ်ပေါင်း40အတွင်းအစိုးဆုံးရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမှုတွေနဲ့ငွေကြေးဖောင်းပွားမှုတွေကိုဦးစားပေးကင်တွယ်သွားမယ့်အကြောင်းသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုကတိပေးပြောဆိုပါတယ်
။ I want every American to know that I'm taking inflation very seriously and it's my top domestic priority.
ငွေကြေးဖောင်းပွားမှုကိုတိုက်ဖျက်ရေးကိစ္စအထူးအလေးနက်ထားဆောင်ရွက်နေရဲဆိုတာအမေရိကန်နိုင်ငံသားတိုင်းကိုအသိပေးလိုတဲ့ဒီကိစ္စကပြည်ရင်းအရေးကိစ္စတွေထဲမှာထိတ်တန့်ဦးစားပေးဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကမေလ10ရက်နေ့ကအင်ဖြူတော်မှာပြောသွားတာပါစီနုံကြီးမြင့်မှုတွေဟာယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရက်နဲ့ကိုဗစ်ကရောဂါဖြစ်ပွားမှုတွေရဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာလွတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်ဖြစ်တာကြောင့်ငွေကြေးဖောင်းပွားမှုကင်တွယ်ရေးဟာနိုင်ငံရေးအရာလည်းအယုံဆိုင်နေတဲ့ကိစ္စဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုတိုက်ဖျက်ရေးမှာဒီမိုကရက်ပါတီအနေနဲ့ရီပါဘလီကန်ပါတီထက်ပိုပြီးကောင်းတဲ့အစီအစဉ်တွေရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်သူတွေကြားမှာတော့သမ္မတဘိုင်ဒန်ရဲ့စီးပွားရေးအပေါ်ကင်တွယ်မှု40ရာခိုင်နှုန်းပဲလက်ခံတယ်လို့လူရုစစ်တမ်းတွေမှာဖော်ပြပါတယ်။ဗန်နာရေးအကြတဲ့နဲ့စီးပွားရေးတိုက်ခတ်မှုကိုရင်ဆိုင်နေရတဲ့အသီးရိလင်္ကာနိုင်ငံမှာဝင်ကြီးဆုံးမဟင်ဒါရက်ချာဘက်ဆာယာရုကနေတလင်းလာနေကနှုတ်ထွက်သွားပါတယ်။စီးပွားရေးပြဿနာတွေကြောင့်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုမှုတွေတင်းပတ်နဲ့ချီရှိနေချိန်မှာဝင်ကြီးဆုံးယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။ဗန်နာရေးကြက်တဲမှုကြောင့်နိုင်ငံသားချင်းငွေတွေကိုပြတ်မဆက်နိုင်မဲနိုင်ငံဒေဝါလီခံရမဲ့အခြေအနေမှာကြာရောက်နေပါတယ်။ဗန်နာရေးစီးပွားရေးအခြေအနေတွေကြောင့်နိုင်ငံတဝန်ဆန္ဒပြပွဲတွေရှိနေသလိုပါလီမန်မှာလည်းအစိုးရအပေါ်အယုံကြည်မှုရှိအစိုးတင်သွင်းမှုတွေရှိခဲ့ပါတယ်။ဝင်ကြီးချုပ်ယာဒူးကနေနှုတ်ထွက်သွားတဲ့မဟင်ဒါရာဂျပက်ဆာဟာသီရိလင်္ကာဝင်ကြီးချုပ်အဖြစ်2004ခုနှစ်ကနေ2005ခုနှစ်ထိတာဝန်ယူခဲ့ဘူးသလို2005ခုနှစ်ကနေ2015ခုနှစ်အထိသီရိလင်္ကာသမ္မတအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာဒီနန်မာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်ဂုဏ်ယူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ ဖိလပိုင်ရွေးကောက်ပွဲကနေဦးမဲရွေတွက်မှုတွေအားလုံးနီးပါးရွေတွက်ပြီးသွားချိန်မှာမာကော့စ်ဂျူနီယာကသူ့ရဲ့အနီးဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံနေတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရတယ်လို့ဗိုလ်တပုနေ့ကကြေညာခဲ့ပါတယ်မဲရလတ်တွေကိုလွှတ်တော်ကအတည်ပြုပြီးတဲ့နောက်ဂျွန်လ30ရက်နေ့မှာသမ္မတနဲ့ဒုတိယသမ္မတတို့ကသမ္မတတာဝန်တွေကိုစတင်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။သမ္မတသက်ဟာကိုဗစ်အလွန်စီးပွားရေးကိုကင်တွယ်ရမှာဖြစ်ပြီးစီးရဲမှုမညှိများမှုမိုးစလင်နဲ့ကွန်မြူနစ်သဘုံထားမှုနဲ့နိုင်ငံရေးအရာစိတ်ဝမ်းကွဲပြားမှုတွေကိုဆက်ခံကြရမှာဖြစ်ပါတယ်။ဒီပြဿနာတွေကလည်းရခင်သမ္မတတွေဖြစ်ကြပြီးသူတို့ဖခင်တွေဖြစ်ကြတဲ့ဖာဒီနန်မာကုစ်အကြီးနဲ့ဒူလာတွေတို့လက်ထက်မှာအဲ့ဒီပြဿနာတွေကကြီးလာခဲ့တာပါအခုအနိုင်ရတဲ့ဖာဒီနန်မာကုစ်ဂျူနီယာရဲ့အဖေဖြစ်သူဖာဒီနန်မာကုစ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနှစ်ကနေ1986ခုနှစ်အထိအုပ်ချုပ်ခဲ့ပြီးစေစုနှစ်တခုလောက်နီးနီးကိုတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်သွားခဲ့တာဖြစ်ပါတယ်အဲ့နောက်1986လူရုအာနာတော်လန်ရဲ့အတွင်းသူဟာရာတို့ကနေပြုတ်ကြပြီးဖိလစ်ပိုင်နိုင်ငံကနေပြည်ပကိုထွက်ပြေးခဲ့ရပါတယ်တန်ဂရီးယားနိုင်ငံရွေးကောက်ခံသမ္မတတဲ့ယွန်းချက်ကျွန်းအင်္ဂါနေ့မေလ10ရက်နေ့ကပဲကျန်းသစ္စာကျင်းပသွားပြီးတနင်္လာနေ့ညတကောင်ချိန်ကစလို့သမ္မတတာဝန်တရားဝင်စတင်ထမ်းပါတယ်ရှေယိုဝါဒီယွန်ချုကယိုကအန်နီယယ်ပြုချင်းချောက်နေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတွဲဆုံဆွေးနွေးအဖြေရှာတဲ့နီးနဲ့လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပြီးမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်လို့ရရဲတင်းတင်းပြောကြားလိုက်ပါတယ်တောင်ကိုရီးယားမှာလက်တလုံးရင်ဆိုင်နေရတဲ့စီးပွားရေးအကြမ်းတမ်းနဲ့ပတ်သက်လို့ထည့်သွင်းပြောဆိုရမှာတော့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေနက်နက်ရှိုင်းရှိုင်းဖြစ်နေတာနဲ့ဝင်းဝေးမမျှတမှုဖြစ်နေတာတွေပပျောက်ရေးဆောင်ရွက်သွားမယ်လို့သမ္မတကပြောပါတယ်။လေလာသူတွေကတော့မြောက်ကိုရီးယားနျူကလ িয়ার အရေးတရုတ်နဲ့အမေရိကန်အပြိုင်မှုနဲ့ကိုဗစ် -19 ကပ်ရောဂါကူးစက်မှုအပြီးစီးပွားရေးပြန်လည်နှိုးထောင်အောင်လှုပ်ဆောင်ဖို့ကိစ္စတွေကတောင်ကိုရီးယားသမ္မတအသစ်အတွက်အဓိကစိန်ခေါ်မှုတွေအဖြစ်သုံးသပ်ကြပါတယ်ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာရှိတဲ့ဂျနင်းမြို့ကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုအပေါ်အစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနင်းမှုကိုသတင်းယူနေတဲ့အယ်ဂျာဇီရာရုပ်သံဌာနကသတင်းတောက်ရှရင်းအဘူအခလာတနတ်ထီမန်သိဆုံးသွားပါတယ်အသက်52နှစ်အရွယ်ပါလက်စတိုင်းနယ်ပွားအမေရိကန်သတင်းတောက်ရှရင်းဟာအာရဗီဘာသာနဲ့ထုတ်လွှင့်တဲ့အယ်ဂျာဇီရာရုပ်သံမှာလူသိများကြော်ကြားတဲ့သတင်းတောက်တစ်ယောက်လည်းဖြစ်ပါတယ်သူနဲ့အတူသတင်းယူနေစဉ်ထိခိုက်ဒဏ်ရာရခဲ့တဲ့အယ်လီအယ်ဆာမုဒ်ကအစ္စရေးလိုလက်ချက်နဲ့တနတ်ထိမှန်တာလို့စွပ်စွဲပါရယ်အစ္စရေးဝန်ကြီးချုပ်ကတော့ပါလက်စတိုင်းတို့ဘက်ကပြစ်လိုက်တဲ့တနတ်ကြီးထိမှန်တာဖြစ်နိုင်တယ်လို့ဆိုပါရယ်ဝါရင်သတင်းတော့တည်ဆုံတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အမေရိကန်တန်ယုံကလည်းတောင်းဆိုထားပါရယ်ရှင
်တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလိမ္မာကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံနိုင်ငံတွေကိုယူကရိန်းကျူးကျော်ဆင်းနဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာယက်တီပေးကြဖို့ American ဘက်ကတိုက်တွန်းနေပေမဲ့လည်းအခု American အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာတော့ယူကရိန်းဆင်းနဲ့ပတ်သက်လို့ရုရှားကိုဝေဖန်ရှုတ်ချတာတွေထွက်မလာခဲ့ပါဘူး။ရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေကသတိထားရှောင်ကျဉ်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ပြီးနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာပြည်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအချိန်မီကောင်းထက်ဖို့ဆောင်ရွက်ဖို့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးပူးတွဲကြေညာချက်မှာတိုက်တွန်းခဲ့တာဖြစ်ပါတယ်။လက်ရှိကြုံနေရတဲ့မြန်မာအခြေတဲ့အခြေအနေပေါ်မှာလည်းအလွန်အမင်းစိုးရိမ်မိတယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကဖော်ပြကြပါတယ်။ဒီထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်စီကြီးကဲကိုဖိတ်ကြားခြင်းမပြုဘဲမြန်မာနိုင်ငံကိုယ်စားပြုနေရမှာခုံလုတ်ကိုသာချထားခဲ့တာဖြစ်ပါတယ်။အစည်းအဝေးကျင်းပနေတဲ့အချိန်ထဲမှာပဲကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကိုအမေရိကန်အစိုးရကခေါ်ယူတွေ့ဆုံခဲ့တာကြောင့်မြန်မာစစ်ကောင်စီဘက်ကအမေရိကန်အစိုးရရဲ့ရည်ရည်ချက်ပေါ်မှာလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအစည်းအဝေးထုတ်လွှင့်ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Charles Chamock နဲ့ TN1 တို့ဖြစ်ပါတယ် View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 လိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.